Welcome to the Voice of America in Burmese.
Minglaba. Washington မြို့တော် VOA American အစံကနေ2020ပြည့်နိုဝင်ဘာလ28ရက်စနေနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်နဲ့ကိုဝင်းမင်းတို့ကပူးတွဲတင်ဆက်မှာပါ။ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ American ပြည်ထောင်စုတရားရုံးချုပ်ထိတရားစွဲဆိုနိုင်ရေးညှော်လင့်ချက်ရှိစေတဲ့သမ္မတ Donald Trump ရဲ့နောက်ဆုံးကြိုးပမ်းချက်အယူခံမှုကိုဖီလာဒယ်ဖီးယားမှာရှိတဲ့ဖက်ဒရယ်တရားရုံးတစ်ခုကပယ်ချလိုက်ပြီးဖြစ်ပါတယ်။ခရိုင်အယူခံတရားရုံးအမှတ်3ကအခြားတရားရုံးတွေအတိုင်းထရမ့်စီယုံရေးအဖွဲ့ကဆွဆွဲထားတဲ့ရွေးကောက်ပွဲလိမ်လည်မှုတွေမှာတက်တည်အထောက်အထားပြသနိုင်ခြင်းမရှိတဲ့အချက်နဲ့ပယ်ချခဲ့တာဖြစ်ပါတယ်။ဒါအပြင်ထရမ့်စီယုံရေးအဖွဲ့ရဲ့ဆွဆွဲချက်တွေဟာဘာအကျိုးမှမရှိဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ထရမ့်ရဲ့ရှေ့နေရူဒီဂျူလီယာနီကနေပြီးခဲ့တဲ့သတင်းပတ်ကအောက်တရားရုံးတရုံးကိုရှောက်ခဲရမှာရွေးကောက်ပွဲဖြစ်စဉ်အတွင်းလိမ်လည်မှုတွေရှိခဲ့တယ်လို့ပြောကြားခဲ့ပေမဲ့တက်တည်အထောက်အထားပြသခြင်းမရှိခဲ့ပါဘူး။ Trump ခန့်အပ်ခဲ့တဲ့ KI အယူခံတရားရုံးတရားသူကြီး Stephanos Bibas ရဲ့တောက်ကြနေကထုတ်ပြန်တဲ့စာမှာတော့ရွေးကောက်ပွဲမမျှတဘူးလို့ပြောဆိုနေုံနဲ့အလုပ်ဖြစ်မှာမဟုတ်ဘူးလို့ရေးသားထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံကနေလာတာမဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့အတိအကျပြောလို့မရနိုင်ကြောင်းWHO အရေးပေါ်ဆိုင်ရာကျွမ်းကျင်ပညာရှင်တအူးကတောက်ကြနေကပြောကြားလိုက်ပါတယ်။နိုဝင်ဘာလ28ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာ COVID-19 နောက်ဆုံးအခြေအနေအကြောင်းပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲအတွင်း WHO ညွှန်ကြားရေးမှူးချုပ် Mike Ryan ကတရုတ်နိုင်ငံဝူဟန်မြို့မှာ2019ခုနှစ်ဒီဇင်ဘာလကပထမဆုံးတွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ဟာတရုတ်မှာအရင်ဖြစ်ခဲ့တာမဟုတ်ဘဲအပြင်ကနေကူးလာသလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့သူကအခုလိုဖြေကြားသွားပါတယ
်။ I think we need to be careful with our speculation here. There are lots of different observations.
တရုတ်ကဟာတရုတ်နိုင်ငံကနေထွက်ပေါ်လာတာမဟုတ်ဘူးလို့ပြောမယ်ဆိုရင်ကျွန်တော်တို့အတွက်အလွန်အကျွံမှန်းစာပြောတာမျိုးဖြစ်သွားပါလိမ့်မယ်။ကျီးတူကျမ်းမာရေးရှူထောင်းကနေကြည့်မယ်ဆိုရင်တော့အလွန်ရှင်းပါတယ်။လူမာဗိုင်းရပ်စ်ကူးစက်ခံရကြောင်းပထမဆုံးတွေ့ရှိတဲ့နေရာကနေစတင်ပြီးစုံစမ်းစစ်ဆေးတာတွေလုပ်မှဖြစ်ပါတယ်။အဲ့ဒီလိုစုံစမ်းစစ်ဆေးရာကနေရလာတဲ့အထောက်အထားတွေကအခြားနေရာတွေကိုလည်းညှို့ရင်လည်းညှို့နိုင်ပါတယ်လို့သူကပြောသွားတာပါ။ဒါအပြင်ဝူဟန်ကုန်စုံဈေးတန်းကိုသွားပြီးဗိုင်းရပ်စ်ရဲ့မူရင်းဈေးမြစ်ကိုနောက်ထပ်စုံစမ်းရှာဖွေဖို့ WHO အနေနဲ့သုတေသီရေကိုလွှတ်ဖို့ရည်ရွယ်ခဲ့တဲ့အချက်ကိုလည်းသူကထပ်လောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဝူဟန်မြို့မှာဗိုင်းရပ်စ်ကိုမတွေ့ခင်ကတည်းကကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံရခြားမှာအရင်ရှိခဲ့တာဖြစ်တယ်လို့တရုတ်အစိုးရပိုင်းရုပ်သံမီဒီယာတွေမှာတွန်းအားပေးပြောဆိုနေတာဖြစ်ပါတယ်။အေးခဲအောင်ပြုလုပ်ပြီးထုတ်ပိုးထားတဲ့အစားအစာမှာအဲ့ဒီပိုးပါလာတာဖြစ်ပြီးသိပ္ပံဆိုင်ရာစာတမ်းတွေအရဗိုင်းရပ်စ်ဟာပြီးခဲ့တဲ့နှစ်ကလေးကဥရောပမှာပြန့်နှံ့နေခဲ့တယ်လို့တရုတ်နိုင်ငံကဖော်ပြထားပါတယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုဝိုင်းရံပန်ပိုးပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအပေါ်ပြစ်မှတ်ထားအရေးယူဖို့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီကဥရောပသမ္မတကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ
်။ I would say that there is no sense to sanction
Kiev ကသိမများတဲ့ဗိုလ်မှူးကြီးတွေ၊ဗိုလ်ချုပ်ကြီးတွေနဲ့အချို့ပုဂ္ဂိုလ်တွေကိုပိတ်ဆို့အရေးယူတဲ့ပုံစံကတိတ်ပြီးအတိအပယ်မရှိဘူးလို့ဥရောပပါလီမန်နိုင်ငံသားရေးရာကော်မတီအစည်းအဝေးမှာဗီဒီယိုကနေတဆင့်နာဗယ်နီကပြောသွားတာပါ။ရုရှားအစိုးရကအမိန့်ပေးပြီးအစိတ်ခတ်ခံခဲ့ရတယ်ဆိုတော့အလက်ဆီနာဗယ်နီဟာဂျာမနီနိုင်ငံမှာဆေးကုသခံရပြီးတဲ့နောက်ပြန်ပြီးနယ်လန်ထူတက်တာလာတာဖြစ်ပါတယ်။အစင်လာအဖြစ်ပြင်းထန်တာဓာတ်ခတ်အရေးယူခံရတဲ့ရုရှားအရာရှိတွေနဲ့စစ်အရာရှိတွေဟာဥရောပနိုင်ငံတွေမှာအင်ကြီးပိုင်ဆိုင်မှုတွေညံ့ညားဆဆမရှိဘူးလို့သူကဆိုပါတယ်။ဒါကြောင့်သူတို့တွေကိုပြင်းထန်ထားမဲ့အစားဥရောပမှာရင်းနှီးမြှုပ်နှံမှုတွေရွက်လေတွေကိုပိုင်ဆိုင်မှုရှိနေတဲ့သမ္မတပူတင်ယုံကြည်ရတဲ့အဝန်အဝိုင်းတွင်ရှိနေတဲ့ချမ်းသာကြွယ်ဝသူတွေကိုသူအကြံပေးသလိုဥရောပတမကအနေနဲ့လှုံ့ဆော်တင်ကြောင်းနိုဗယ်နီကပြောပါတယ်။ဒေသခံတပုံတပ်ဖွဲ့တွေကိုခြေမုံဖို့စစ်တပ်ရဲ့နောက်ဆုံးအစ်ထိုးစစ်အတွက်အီသီယိုးပီးယားဝန်ကြီးချုပ်အာဘီအခမတ်ကအမိန့်ပေးလိုက်ပြီးတဲ့နောက်တီဂရေးဒေသမြို့တော်မက်ခုံးမှာတင်းထန်လာမဲ့တိုက်ပွဲ NDA ကိုလူအများစုရင်ထိန်းနှံ့ပြီးဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။လူဦးရေတန်တဝက်နေထိုင်တဲ့မီခိုးမြို့ကိုထိုးစစ်ဆင်တဲ့နေရာမှာမျိုးကန်နေအနေနဲ့တီဂရေးကောင်းဆောင်နေနဲ့အချိန်မီအဝေးမှာနေကြဖို့နဲ့သူတို့ကတော့တက်ညာမှုရှိမှာမဟုတ်ဘူးလို့အီသီယိုးပီးယားအစိုးရကသတိပေးထားပါတယ်။ စစ်တပ်တွေကိုအမိတ်ပေးထားတဲ့အတွက်မိကောင်းမျိုးမှနေထိုင်သူတွေအနေနဲ့လက်နက်ချဖို့နဲ့အထဲမှာပဲနေကြဖို့သမရအာဘီကသတိပေးထားတာပါဒါပေမဲ့လည်းအရဲသားတွေကိုအကာအကွယ်ပေးမှဖြစ်တယ်လို့တော့သူအစိုးရကကြေညာထားပါတယ်။တီဂရိတ်ပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF အတွက်ငြိမ်းချမ်းရေးတကားတွေဖွင့်ထားခဲ့ပေမဲ့အီသီယိုးပီးယားပြည်သူတွေအပေါ်မထိမဲ့မြင်ပြုမှုကြောင့်အခိုင်အမာပိတ်လိုက်ပြီးဖြစ်တယ်လို့အာဘီရဲ့ကြာသပတေးနေ့ကြေညာချက်မှာဖော်ပြထားပါတယ်။ TPLF အနေနဲ့82နှစ်အတွင်းလက်နက်ချမလားဒါမှမဟုတ်မီကဲလ်မျိုးမှာစစ်တပ်ရဲ့ထိုးစစ်ကိုရင်ဆိုင်မလားဆိုပြီးဒီသတင်းပတ်အစောပိုင်းကသမရအာဘီကရာဇသံပေးခဲ့တာပါ။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စင်တော်ဝင်းမင်ပါစနေမနေ့ပိုင်း VOA American Fan ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာမနေ့က COVID-19 ရောဂါကူးစက်သူ1428ဦးနဲ့သေဆုံးသူ20နီးပါးထပ်တိုးခဲ့တယ်လို့ကျန်းမာရေးနေရာကစားဝန်ကြီးဌာနရဲ့ည7နာရီထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်။ဒီထုတ်ပြန်ချက်အရသေဆုံးသူ19ဦးထဲမှာအများစု16ဦးကရောဂါအခံရှိသူတွေဖြစ်ပြီးဓာတ်ခွဲနမူနာ 18,169 ခုကိုစစ်ဆေးခဲ့ရမှာအခုလိုတွင်နှုန်း800ခန့်လုံးကျော်ခဲ့ကစုစုပေါင်းပိုးတွေ့သူ76,633 ဦးရှိလာချိန်မှာသေဆုံးသူပေါင်းကလည်း1865ဦးအဖြစ်သေနှုန်း 2.1% ရာခိုင်နှုန်းရှိနေပါတယ်။အခုချိန်ထိစုစုပေါင်းဓာတ်ခွဲနမူနာပေါင်းကတော့13,000ကျော်စစ်ဆေးလာနိုင်ချိန်မှာမနေ့ထုတ်ပြန်ချက်အရဆေးရုံစင်ကွင်းရရှိသူ1329ဦးရှိခဲ့တာကြောင့်စုစုပေါင်းရောဂါပျောက်ကင်းသွားသူ65,992ဦးအဖြစ်86ရာခိုင်နှုန်းကျော်ရှိလာနေပါပြီ။ဒီနှုန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်နှုန်းနဲ့သေဆုံးနှုန်းတွေရော့ချမသွားသေးချိန်မှာကျန်းမာရေးနေရာကစားဝန်ကြီးဒေါက်တာမြင့်ထွေးကလည်းတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာပတ်စက်နဲ့နှခေါင်းစည်းမဖြစ်မနေတက်ဆင်းရေးလှုပ်ရှားမှုတွေတိုးမြင့်လှုပ်ဆောင်ဖို့ဆက်တိုက်တွန်းနေပါတယ်။ဒီနေ့ကြတာရေတုံးကလည်းစုစုပေါင်းပိုးတွေ့သူတဲ့1639ဦးမှာရန်ကုန်တိုင်းကအများဆုံးဖြစ်1001ဦးရှိခဲ့ပြီးမင်္ဂလာတုံမယန်းကုန်းနဲ့တောင်တကုန်းမှာအများဆုံးတွေ့ရကမန္တလေးတိုင်းက290နဲ့ဒုတိယပဲခူးတိုင်းက144ဦးနဲ့တတိယအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာမြန်မာနဲ့အိန္ဒိယဆွေးတော်ကြာနှစ်ဖက်အချင်းသားစုစုပေါင်း60ကျော်ကိုအပြန်အလှန်လွှတ်ပေးခဲ့ကြရမှာမြန်မာအချင်းသား28ဦးနဲ့အိန္ဒိယအချင်းသား34ဦးပါဝင်ခဲ့ပါတယ်မြန်မာအချင်းသားတွေလည်းအိန္ဒိယနိုင်ငံထဲကိုနိုင်ငံသားဗီဇာနဲ့အရင်ရောက်နေခဲ့ပြီးကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့မြန်မာ19ဦးကတော့ကိုဗစ်ရောဂါဖြစ်ချိန်အလုံးပြုတ်ပြီးဗီဇာလဲကုန်သွားချိန်မှာမြန်မာပြည်ဘက်ပြန်ဖို့ကြိုးစားရင်းနေဆက်အာတန်ဘက်မှာအဖမ်းခံရက1400လာကျခဲ့တာလို့အိန္ဒိယရရှိသူကဆိုပါတယ်။နောက်ပြန်မှာရှိဦးကတော့တရားမဝင်ဝေရောက်နေထိုင်မှုနဲ့မဏိပူပြည်နယ်ကထောင်ရတဲ့အချင်းချခံခဲ့ရတယ်လို့ဒီအိန္ဒိယရရှိသူကဆိုပါတယ်။မဏိပူပြည်နယ်ပြည်ထောင်စုဝန်ကြီးရန်ကောင်ရက်စနီကလည်းဒီအချင်းသားလဲလှယ်မှုကိုကူညီပေးနေတယ်လို့ဆိုပါတယ်။အိန္ဒိယအချင်းသား34ဦးထဲမှာတော့အများစုကတရားမဝင်ရောက်ခဲ့သူတွေဖြစ်ပြီးအကြမ်းဖက်သူ2ဦးပါခဲ့ကထရီပူရာနဲ့မဏိပူတရားမဝင်အဖွဲ့တွေကဖြစ်တယ်လို့ကျတာဘရီနေမှာဒီအကျဉ်းသားအလေးလေးလုပ်ခဲ့တဲ့နှစ်ဖက်ပူတွဲစစ်ဆေးဂိတ်တွေလည်းရှိတဲ့အိန္ဒိယနယ်စပ်ဘက်မဏိပူပြည်နယ်မိုးရီမြို့ကရရှိသူကဆိုပါတယ်။တစ်ချိန်ထဲမှာပေါ်ဒူးနေတုန်းကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းကမြန်မာဘက်ကမွတ်စလင်ဒုက္ခသည်14ဦးကိုလည်းအိန္ဒိယနိုင်ငံနဲ့ခိုးဝင်လာတယ်လို့အနောက်ဘန်ကောက်ပြည်နယ်New Japan Korea ယထာဘူရာယုံမှာဖန်ဆီးလိုက်တာမှာအမျိုးသမီးရှင်ဦးနဲ့ကလေးငယ်နှစ်ဦးပါဝင်ခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့လူငယ်တွေဥဆောင်ခဲ့ပြီးအခုထောက်ကနန်းတွေချီများပြားလာတဲ့ဆန္ဒပြသူတွေအနေနဲ့ဗန်ကောက်မြို့ကအရေးပါတဲ့လမ်းစုံလမ်းကွာတစ်ခုကိုအပြည့်အနေအားယူလိုက်ပြီးအာဏာသိမ်းဖို့ကောလာဟလထွက်နေတာတွေကိုခုခံသွားမယ်လို့ဆိုပါတယ်။ထိုင်းအစိုးရနှုတ်ဆက်ပေးဖို့နဲ့မပြောရဲမဆိုရဲဖြစ်ခဲ့တဲ့ဗီယက်စနစ်ပါပြောင်းလဲဖို့တောင်းဆိုဆန္ဒပြလာသူတွေတစ်ဖက်နဲ့အပြောင်းလဲမလုပ်ဖို့တင်းခံနေတဲ့ရွေးကောက်ပွဲကတဆင့်လာပေမဲ့ဆရာနာသိန်းခေါင်းဆောင်ဦးဆောင်ထားတဲ့အစိုးရတို့ကြားဖြည့်ရှင်းမရဖြစ်နေတာကိုရက်တက်ဖို့အခုလိုအာဏာသိမ်းနိုင်တယ်လို့ကောလာဟလတွေထွက်နေတာပါ1932ခုနှစ်ဒေါ်လာရေးကလေးကအာဏာသိမ်းမှုပေါင်း73ခုဖြစ်ခဲ့ပြီးစီးနီးကံဘီစနစ်ကျင်းသုံးလာတဲ့ထိုင်းနိုင်ငံမှာနောက်ဆုံး2014ခုနှစ်အာဏာသိမ်းခေါင်းဆောင် ဗိုလ်ချုပ်ကြီးဟောင်းဘရယုတ်ချန်အိုချာအနေနဲ့စစ်တပ်စိတ်ချဲ့ရေးရတဲ့ဖွဲ့စည်းပုံအောက်မှာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲတွေကတစ်ဆင့်ဝင်ကြီးချုပ်ဖြစ်လာခဲ့တာပါဒါပေမဲ့ထိုင်းနိုင်ငံရေးကနေပြန်မထွက်လို့တဲ့ဒီစစ်တပ်ကောင်ဆောင်6နှစ်ကြာအုပ်ချုပ်လာပြီးကြောထောက်နှုတ်ခံလဲပေးထားတဲ့အရင်ရှင်ယိုသေးလူယိုသေးဘရင်သားတော်လက်ထက်မှာဒီဆန္ဒပြပွဲတွေဖြစ်လာပြီးလက်ရှိမျိုးဆက်တစ်တွေကြာတရော်နန်းတော်ပါသိခါကြဆင်းလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာထိုင်ဝမ်မှာတော့အမေရိကန်ဝက်သားနဲ့အမေရိကန်တင်သွင်းခွင့်ပြုမဲ့မူဝါဒအပြောင်းလဲကိုဆန့်ကျင်တဲ့အမတ်တွေနဲ့ထောက်ခံတဲ့အမတ်တွေကြားထိုးချိတ်ကြတဲ့ဝက်ဥတွေနဲ့ပေါက်တာပြီးရုံရင်းဆန့်ကပ်ဖြစ်ခဲ့ပါတယ်ထိုင်ဝမ်ဝန်ကြီးချုပ်ဆူချန်ရှန်းနေနဲ့ဒီဥပဒေပြုအမတ်တွေကိုဒီဝက်သားတင်သွင်းခွင့်မူဝါဒဆိုင်ရာပုံမှန်မူဝါဒကြီးကရှင်းလင်းဖို့ရှိချိန်မှာ KMT လို့အတူကောက်လူသိများတဲ့အထက်ခံမျိုးသားရေးပါတီအမတ်တွေကဝက်ကလီစာတွေနဲ့ပြပောက်ပြီးဝိုင်းပိတ်ဆို့ခဲ့ရကနေမနေ့ကအခုလိုဖြစ်ခဲ့တာပါအခုလိုပိတ်ဆို့မှုပေါ်အစိုးရပါတီအမတ်တွေဘက်ကလည်းရက်တန့်ဖြစ်ဖို့ကြိုးပမ်းရကနေအပြန်အလှန်ထိုးချိတ်မှုတွေဖြစ်ပြီးလွတ်တော်တဲ့ဝယုံသုံးကဖြစ်ခဲ့ရပါတယ်ဒီလွတ်တော်ထိုးချိတ်ပွဲထဲမှာအစိုးရပါတီ DPP ဒီမိုကရေစီထွတ်တဲ့ပါတီအမတ်တွေကဆိုရင်အထက်ခံပါတီ KMT ကွန်မန်တန်အမတ်တွေကိုလွတ်တော်ကျမ်းပြင်ပေါ်လဲကျတဲ့အထိနှစ်ပန်းလုံးတိုက်ခိုက်ခဲ့ပါတယ်ခင်ဗျာစနေမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ကိုဗစ်ကရောဂါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာမြန်မာနိုင်ငံမှာလည်းဝေယူအသုံးပြုနိုင်အောင်အစိုးရနဲ့ကမ္ဘာ့ဘဏ်တာဝန်ရှိသူတွေဆွေးနွေးခဲ့ကြတဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့စောထပ်ပါစီမံကိန်းနဲ့ဗန္ဓာယဝန်ကြီးဌာနနဲ့ကမ္ဘာ့ဘဏ်မြန်မာပြည်ဌာနရဲ့ညွှန်ကြားမှုတို့ရဲ့အွန်လိုင်းဆွေးနွေးပွဲမှာမြန်မာနိုင်ငံလူဦးရေ20မြန်မာနိုင်ငံလူဦးရေ20ရာခိုင်နှုန်းအတွက်ကိုဗစ်ကာဝယ်ဆေးဝယ်ယူအသုံးပြုနိုင်မယ့်အစီအစဉ်ကိုလည်းထည့်သွင်းဆွေးနွေးခဲ့ရပါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာဝယ်ယူအသုံးပြုနိုင်ဖို့အပါအဝင်ကာယောဂကြုံရရဲ့မြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာ360ထောက်ပံ့မယ့်အစီအစဉ်ကိုဆွေးနွေးခဲ့ကြတာလို့လဲစီမံကိန်းဗန္ဓာယင်းနဲ့စက်မှုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးထွန်းထွန်းနိုင်က VOE ကိုပြောပါတယ
်ဆွေးနွေးနေသေးပဲရှိသေးတယ်ပေါ့နော်ဒါကကျွန်တော်တို့ financing ဘိုင်းထဲမှာတော့ငွေကတော့ကျွန်တော်တို့ဒီဗာလဲအမေရိကန်ဒေါ်လာ360ကျမိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကိုဆောင်ရွက်ဖို့ရှိတယ်။ဗညာရထားတယ်ဗညာတို့ပြောလေးပဲကျွန်တော်ကဗန္ဒာရေးပကရှိတာခင်ဗျာ။ဈေးထောက်ပံ့မှု sale availability ကတော့Ministry of Health and Sports ကအတာဝန်ယူလုပ်တာခင်ဗျာ။သို့တော့အဲ့ရနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ finance ဘိုင်းဖြစ်တဲ့အတွက် wording ကဒီငွေကြေးဘိုင်းဆိုင်ရာပေါ့နော်အဲ့ဘက်ချမ်းကိုတော့ကျွန်တော်တို့ပထမတာဝန်ယူပေးရတာဟိုရှိနိုင်ပြီလားပေါ့နော်ဟုတ်
စီမံကိန်းဗန္ဓာယင်းနဲ့စက်မှုဝန်ကြီးဌာနပြည်အောင်စုဝန်ကြီးအပါအဝင်အကြီးအကဲအရာရှိတွေနဲ့ကမ္ဘာ့ဘဏ်မြန်မာပြည်ဆိုင်ရာဌာနညွှန်ကြားမှု Miss Marian Sherman တို့ရဲ့ကြာတာပတိနေ့ကအွန်လိုင်းဆွေးနွေးပွဲအတွင်းကမ္ဘာ့ဘဏ်ကနောက်ထပ်ငွေကြေးအကူအညီရနိုင်မယ့်အခြေအနေတွေနဲ့ကာဝယ်ဆေးဝယ်ယူနိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လက်တွေ့အကောင့်တွေဖော်ရမယ့်ကိစ္စတွေအတွက်အသေးစိတ်ထပ်မံညှိနှိုင်းဖို့ကြံနေသေးကြောင်းလည်းကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံရုံးဝယ်တောင်းရှိသူဦးကျော်စိုးလင်းက VOE ကိုပြောပါတယ်။
အခုမှစပြီးတော့ကျွန်တော်ကဈေးမေးတော့မရှိသေးဘူးကြာဒီမြန်မာပြည်အတွက်ပေါ့အဲ့ဒါရတာလားရှိတယ်ဆိုတော့အဲ့ဒါနဲ့ဒီကာဝယ်ဈေးနဲ့ပတ်သက်ပြီးတော့မှဝယ်တာတွေနောက်ပြီးတခြားလုပ်ငန်းတွေပေါ့အဲ့ဒါမျိုးတွေမှာတုံးမှုတော့ရှိရပေါ့ဆိုတော့ကျွန်တော်တို့ဘက်ကတော့အသေးစိတ်ကြီးကညှိနှိုင်းတော့မရှိသေးတယ်ဆိုတော့လေအခုဘာလို့လဲဆိုတော့ process ကြီးကကြံသေးတယ်ကြာအခုမှစပြီးတော့မှဈေးမေးရတာပဲရှိသေးတာဆိုတော့ဟို
ကိုဗစ်ကရောဂါကာဝယ်ဆေးထုတ်လုပ်ဖို့ကြိုးစားမှုတွေမှာလားလာကောင်းနေထွက်ပေါ်လာနေချိန်မှာပဲလိုအပ်နေတဲ့နိုင်ငံတွေမှာဆေးရရှိရေးကမ္ဘာ့ဘဏ်ကဒေါ်လာ12ဘီလီယံထောက်ပံ့ဖို့စီစဉ်နေတာပါမြန်မာနိုင်ငံအတွက်ကာဝယ်ဆေးကိုတော့နိုင်ငံဘဏ္ဍာငွေအပြင်ကမ္ဘာ့ဘဏ်အပါအဝင်ကာဝယ်ဆေးရှာမှုငွေထောက်ပံ့တဲ့အဖွဲ့အစည်းတွေကရရှိရေးငွေကြေးတွေနဲ့ဝယ်ယူဖို့စီစဉ်ထားတာပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO သက်ဆိုင်ရာနိုင်ငံတွေရဲ့အစားအသောက်စီးပွားကုတ်ကဲ FDA ဒါမှမဟုတ်သက်ဆိုင်ရာနိုင်ငံတွေရဲ့အရေးပေါ်တုံ့ဆွဲခွင့်ရထားရဲ့ကိုဗစ်ရောဂါကာဝယ်ဆေးကိုပဲအဓိကဝယ်ယူသွားမယ်လို့မြန်မာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကနိုဝင်ဘာ25ရက်မှာထုတ်ပြန်ထားတာပါမကြသေးခင်လရရာစလို့ရောဂါကူးစက်မှုတွေတိုးလာရင်မြန်မာနိုင်ငံမှာတော့သေဆုံးသူ1800ကျော်အတည်ပြုလူနာ8000ခွဲနဲ့အာဆီယံနိုင်ငံတွေမှာလည်းတတိယအများဆုံးဖြစ်နေရပါခင်ဗျာကျွန်တော်ကတော့ဇော်ချပါ VOE ကြွတ်တရင်ပြပို့လိုက်တာပါ
ကချင်ပြည်နယ်ထဲမှာ COVID-19 ပိုးတွေ့ရှိမှုနေ့စဉ်များလာတာနဲ့အမျှ ထောက်ကန်လုံခင်ဘက်မှာတော့အသွားလာကန့်သက်မှုစီကံနေပို့တိုးချလိုက်ပြီးပြည်သူတွေနေနေမှာပဲနေကြဖို့ပြည်သူလွတ်တော်ကိုယ်စားလှယ်ကတိုက်တွန်းသတိပေးပေမဲ့အများစုလိုက်နာမှုအားနည်းတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ထောက်ကန်ဘက်ကနောက်ဆုံးအခြေအနေကျမစုမုံကစူးစီးတင်ပြပေးကြပါတယ်။အခုဆိုရင်တော့ကချင်ပြည်နယ်တဝန်းကိုဗစ်တန်ရလူနာတွေမှာကိုဗစ်ပိုးရှိမရှိရန်ကုန်မန္တလေးမြစ်ကြီးနားဗမော်စတဲ့ဆေးရုံကြီးတွေစီတက်ခွဲစမ်းသပ်စစ်ဆေးမှုပေါင်း 2043 ဦးအနက်မှာတော့နိုဝင်ဘာလ28ရက်နေ့ညနေ 9:00 နောက်ဆုံးစစ်ဆေးချက်အဖြေအရ 198 ဦးထိရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ပိုးတွေ့ရှိတဲ့နေရာတွေကတော့မြစ်ကြီးနားမိုးညင်းမိုးကောင်းဖားကန့်မိုးမောက်ရွှေကူဝိုင်းမော်တနိုင်းစတဲ့မြို့တွေကဖြစ်ပြီးတော့ဖားကန့်ဒေသမှာတော့အခုလက်ရှိ109ဦးထိအများဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်နေတာပါ။စစ်ဆေးတွေ့ရှိမှုတွေထဲမှာဖားကန့်လုံခင်တိုက်နယ်ဆေးရုံမှာဖားကန့်ကဆယ်လအရွယ်လူမမယ်ကလေးငယ်မှာတွေ့တာကနေစလို့ဖားကန့်ဒေသတွေအထူးသဖြင့်လုံခင်ဘက်ကကိုဗစ် -19 တွေ့ရှိမှုအခြေအနေနောက်အသွားလာကန့်သတ်မှုလော့ကဒေါင်းချထားတဲ့အနေအထားတွေကိုတော့လုံခင်ဒေသခံလည်းဖြစ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကရှင်းပြပါတယ
်ဖားကန့်မြို့နယ်လုံးလေးနဲ့ပြောမယ်ဆိုတော့ပိုးတွေ့လူလာကအခြားတူဖို့တော့ရှိတယ်နောက်ကျွန်တော်အဓိကကျွန်တော်လုံခင်ပေါ့ဗျာကျွန်တော်နေရာထဲကျွန်တော်လုံခင်ဖြစ်တော့ကျွန်တော်အိမ်နားမှာဆိုပဲအဲပိုးတွေ့လူနာနဲ့တွေ့နေတဲ့ဆက်ဆက်တွေကျွန်တော်တွေ့နေတယ်အဲ့တော့ကျွန်တော်ဖားကန့်မြို့နယ်လုံးမှာတော့လုံခင်ကိုအဓိကထားနေရတာပေါ့တောင်ပြိုလူမျိုးကိုဖြစ်မှာဆိုလို့လေဒီအနောက်ပြောက်လူနာတွေကိုကျွန်တော်တိကျထားဖို့အခုလေးနေမဲ့ကျွန်တော်နေရာတော့ကြည့်ပြီးတော့ပြန်လာတယ်ဗျအော်လက်ရှိလုံခင်းတစ်ခုရဲ့မှာကိုယ်ကပိုးတွေ့လူနာ15ဦးရှိပြီကြာဒီကျွန်တော်လုံခင်းအုပ်စုတစ်ခုလေးမှာနေအဲ့လိုဖြစ်နေရဲ့
ရွှေပြောင်းလူသမားတွေနဲ့ဒေသခံပြည်သူတင်းချီနေထိုင်တဲ့ဖားကတ်မှာပိုးတွေ့ရှိမှုများလာတဲ့အတွက်အထူးသဖြင့်လုံခင်းဧရိယာမှာတော့သွားလာကန့်သတ်မှုတွေနဲ့လော့ကဒေါင်းချပြီးကြံ့မှတ်နေသလိုနေ့တစ်ပုံးတက်စီလူလူလှုပ်ရှားမှုနဲ့အတူပြည်သူတွေကိုဗစ် -19 ဆိုင်ရာစီမင်းစည်းကမ်းတွေကိုအထူးလိုက်နာကြဖို့ဖားကတ်အမတ်ဦးတင်ဆိုးကပြည်သူကိုတိုက်တွန်းပါတယ
်အဲ့ဒီခါကျတော့ဒီကအဲဒီပိုးတွေ့တဲ့နေရာတစ်ဝိုက်ကိုကျွန်တော်လမ်းကိုဖိတ်လိုက်တယ်လာလေအဲ့ဒါတကယ် main line ကြီးဖြစ်နေတာပေါ့ဗျာ။တော့အဲ့ဒါလေးတော့ကျွန်တော်လှုပ်ထားတယ်ဗျာ။အဲ့လိုမှမလှုပ်လို့ရှိရင်လည်းမရဘူးဒီမှာလည်းဟိုလူကြီးရထူထပ်ပြီးတော့မှဟိုကြမိုက်ကလည်းများတယ်ဗျာ။နော်အခုကျွန်တော်ကဖက်ကန်တမြို့နယ်လုံးကို stay at home ထုတ်ထားတယ်လीအဲ့တော့ဒီစီကန်းကိုတိတိကျကျလိုက်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်ဒီ covid အန္တရာယ်ကိုကျွန်တော်တို့ကကာကွယ်လို့ရနိုင်တဲ့အခါမှာဖြစ်နေတယ်။ကျွန်တော်ဒီစီမံပြီးတော့အားလုံးအတွက်ကိုလုံနေကြရတဲ့ရှိမှာပြည်သူတွေလုံးကူပေါင်းပါဝင်ဆောင်ရွက်ပေးကြဖို့တော့ကျွန်တော်လည်းတိုက်တွန်းချင်တယ်ဗျာ
။ဒီလိုဖက်ကန်ဒေသကပြည်သူတွေနေနေမှာပဲနေကြဖို့ဖားကန့်ဒေတာမှာအသွားအလာတွေတင်းကျပ်ထားပေမဲ့လို့အဝင်ထွက်စည်းကမ်းဖောက်တာတွေရှိသလိုကိုဗစ် -19 ဆိုင်ရာကြိုတင်ကာကွယ်နိုင်ရေးပညာပေးမှုတွေရှိပေမဲ့လိုက်နာမှုကအားနည်းနေတဲ့အနေအထားဖြစ်တယ်လို့ဖားကန့်ဒေတာခန်နေမြေကသတင်းသမားကိုစော်မိုးထက်ကအခြေအနေပြောပြပါပါတယ်
။လုံလောက်တယ်ဒီနေ့ရ300ကျွန်းမှာပေါ့နော်လူတွေ့တာစိတ်လာတော့ပေါ့နော်ဒီညကြောက်ဝိုင်းနေပေါ့နော်ညကြောက်ဝိုင်းနေကိုခုနေရာကြီးရှိတယ်အခုအပြာကြီးတော့စက်ကမမတ်လောက်တာတွေ့တယ်လက်ရှိဒီနေ့ရ300ကျွန်းလေးမှာတော့နည်းနည်းတင်းကျပ်လာတဲ့အနေအထားရှိတယ်ဒါပေမဲ့ကတ်တာကပြည်သူတွေရဲ့စည်းကမ်းလိုက်နာမှုအင်တာနယ်ပါအတော့ကိုနေသက်ဆိုင်ရာကဒီမှာမတ်စီပါတွေဝေတာတော့မှန်တယ်ဒါပေမဲ့ဒီပြည်ထဲမတ်တော်ယူလာတဲ့ခါကြီးမတက်ချင်မတက်တာလေနောက်တစ်ချက်ကဘာလဲဆိုတော့တရားမဝင်နဲ့လမ်းနေရာခုခုဝင်နေတဲ့ကိစ္စတွေမတားဆီးနိုင်ဘူးကျွန်တော်ဖက်ကလည်းချန်ပီယံမှမရှိတာဘယ်နာဝင်ရနေတာဦးအဲ့လိုမျိုးဆိုတော့အဲ့ဒီပြဿနာကြီးကလည်းကြီးတယ်အဲ့တော့ဒီကိစ္စမှာဖက်ကမှာကျေးရွာအုပ်ချုပ်ရေးမှုတွေကိုယ်တိုင်ကြီးဟာတွေကိုကျူးလွန်နေတယ်ရှိတယ်သူတို့အတိဆုံးမနေသူတို့ရက်ွက်ထက်မှာလူသစ်ဝင်နေမှုပေါ့နော်ဒီကတော့
ကချင်ပြည်နယ်အတွင်းမှာချိန်တို့တွင် COVID-19 ကူးစက်မှုများပြားလာတဲ့အတွက်ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရေးပြည်သူတွေနေနေမှာပဲနေကြဖို့ stay at home အမိန့်ထုတ်ပြန်ချက်ကိုဖက်ကဒေသနဲ့မိုးကြီးမြို့နယ်တွေမှာကျမ်းမာရေးဝန်ကြီးဌာနကအောက်တိုဘာလ20ရက်နေ့ကလေးကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ကချင်ပြည်နယ်တွင်းကပြည်သူတွေအနေနဲ့ကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုအတိအကျလိုက်နာခြင်းဖြင့်ပူးပေါင်းဆောင်ရွက်ကြပါလို့လည်းကချင်ပြည်နယ်အစိုးရပြည်သူ့ကျန်းမာရေးဦးစီးဌာနကအထူးသတိပေးတိုက်တွန်းနှိုးဆော်နေတာဖြစ်ပါတယ်ရှင်။ကျမစုမမ
ကိုဝေကယောဂါကလာအခက်ခဲကြုံနေရတဲ့အသေးစားချိတ်ငွေလုပ်ငန်းတွေကို၃နှစ်ကြာငွေထုတ်ချေးပေးဖို့အစိုးရကစီစဉ်နေတဲ့အပေါ်လုပ်ငန်းရှင်တွေကြိုဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျမအကနွန်ပါ။ကယောဂါကလာမှာချိတ်ငွေတွေပြန်မဆက်နိုင်သူတွေရှိတာကြောင့်ချိတ်ငွေဖြစ်တဲ့အသေးစားငွေကြေးလုပ်ငန်းရှင်တွေမှာအခက်ခဲကြုံနေရတာကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးအစိုးရကကူညီဖို့စီစဉ်နေတာဖြစ်ပါတယ်။နိုင်ငံအဝန်ကအသေးစားငွေကြေးလုပ်ငန်းတွေကို၃နှစ်အစီအစဉ်နဲ့ငွေထုတ်ချေးပေးမှာဖြစ်တယ်လို့လဲစီမံကိန်းပဏာရေးနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြည့်ကြက်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောနိုင်ကပြောပါတယ
်ဒီ microfinance အဖွဲ့အစည်းဒီအားလုံးကိုကျွန်တော်တို့ကနိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ဒီ COVID-19 ကြောင့်တို့ကလည်းထိခိုက်ထားတာထိခိုက်မှုရှိခဲ့တာဆိုတော့ကျွန်တော်တို့ကဟို၃နှစ်လုံးထုတ်ချေးမှုလည်းလုပ်ထားတယ်ဒီလိုပါဒီကိုဗစ်ကာလမှာလည်းသူတို့ကပြန်ဆက်ဖို့တွေမှာတောက်ခံလို့မရတာရှိတယ်အထူးတွေရွှေ့ဆိုင်ပေးရတာရှိတယ်အဲဒါကြောင့်မသူတို့ကိုသူတို့မှာဗာရော့သွားလဲဆိုတော့စက်ပတ်ငွေရော့သွားတာပေါ့နော် liquidity ရော့သွားတာပေါ့ Hello, liquidity yo dware kha jaro chano balo pay ale so di KV mya wa pite so yin liquidity lo wa lo shin chano ru si ya ni bi lo 3 ne long thau che bo so bi lo da ngan ngan wa ni policy cha bi lo lout da shi ye ai 3 ne long wo le shao tha ja de so lo shao tha ja de kha jaro 3 ne long ga tu ga ta ne ko san gan kala san ne be ta ne twa ma pyan san ma tu a so a ra wo le tu ga le di ma le le pat ngwe yon ne daw da wo tu phie si bi saung yet nai me ဒါ ਉਹ
လဲကျွန်တော်တို့အဲ့လိုပဲယူဆပါတယ်ဟုတ်ကောင်းဝေးကပ်ရောကကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တွေမှာအကျဲပြတ်မဆက်နိုင်တဲ့သူတွေကိုအတင်းကျပ်တောက်ခံတာတွေမလုပ်ပဲခြောက်လတာဆိုင်ထားဖို့အစိုးရကညွှန်ကြားချက်ထုတ်ပြန်လိုက်တာကြောင့်အသေးစားချင်းငွေလုပ်ငန်းရှင်တွေငွေကြေးပြဿနာကြုံရမှာဆိုရင်နေချိန်မှာပဲအခုအစီအစဉ်ထွက်ပေါ်လာတာပါအသေးစား ါတယ
်အကယ်၍ကျမတို့ကချင်းငွေရတယ်ကျမတို့လည်းလွတ်လွတ်ကျွတ်ကျွတ်ဟိုဟာချင်းဝင်ရှိတယ်ကျမတို့အလုံးတော့နှုံးနှစ်ဖက်အတွက်အဆင်ပြေတယ်ချင်းငွေရတဲ့အချိန်ပေါ်မှာမူတည်တာပေါ့နော်ချင်းငွေရတဲ့အချိန်ပေါ်မှာကျမတို့ကအကယ်၍ဒါစိုက်ပျိုးရသည့်အချိန်ဆိုလို့ရှိရင်ကျမတို့စိုက်ပျိုးရေးသမားတွေကိုများများချိန်လို့ရတာပေါ့နော
်အသေးစားငွေကြေးလုပ်ငန်းတွေကိုအစိုးရကငွေထုတ်ချေးပေးမယ်ဆိုပေမဲ့လည်းတင်ကြတဲ့ကန့်တတ်ချက်တွေရှိမှာကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။ရန်ကုန်မြို့ကအသေးစားချင်းငွေလုပ်ငန်းရှင်တော်ဖြူရင်မင်းမြက်ကတော့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကြောင့်လက်တွေ့ငွေချေးရမှာအခက်အခဲကြုံရတာတွေရှိတယ်လို့ပြောပါတယ်
။ဥပမာဆိုလို့ရှိရင်အရင်တော့ဆိုရင်ဘာကြီးရှိတယ်ဆိုလို့ရှိရင်မှအပေါင်းပစ္စည်းထားမှရမယ်ဆိုတာမျိုးပေါ့နော်။အဲ့တော့အသေးစားချင်းငွေလုပ်ငန်းတွေမှာတကယ်လုပ်နေကြတဲ့သူတွေကတချို့ကြတော့လေအိမ်ငန်းလိုရုံးငန်းလိုအပိုင်မဟုတ်ဘူးကုမ္ပဏီတို့ကတော့သူ့အနေနဲ့သူအစုဆက်ရှယ်ကထည့်ပြီးတော့ရှိတဲ့ငွေကိုလုပ်ငန်းထဲမှာဆဲ့တာသူတွေကိုထုတ်ကြည့်ရပါတော့အဲ့တော့အပေါင်းပစ္စည်းတို့ကတော့အဲ့လိုမျိုးပြဖို့ခက်ခဲတဲ့အုပ်စုတွေရှိကောင်းရှိမယ်ပေါ့နော်ရှိတယ်ရှိတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးတွေကြောင့်မရတာကြီးများတယ်နောက်တစ်ခုကတော့ဒီအသေးစားချင်းငွေလုပ်ငန်းတွေကတယောက်ထဲနှစ်ယောက်ထဲနဲ့ဟိုတည်ကြတာမဟုတ်ဘူးလေအာတတိယအဖွဲ့အစည်းတစ်ခုခုတတိယလူပုဂ္ဂိုလ်တရားရောက်ကနေပြီးတော့ကြီးမဲ့ကြီးငွေကိုအာမခံပေးဖို့ဆိုတဲ့ဟာမျိုးကြတော့အဲ့လိုမျိုးတွေသူတို့ငခုပုံမှန်စောက်ထားတဲ့နေရာမှာတော့ဟွာတွေရှိတာပေါ့နော်အဲ့ဒီကန့်သက်ချက်တွေရှိရောအဲ့ကန့်သက်ချက်တွေကကြတော့အခုအသေးစားချိတ်ငွေတော်တော်များများလုပ်ငန်းတော်တော်များများကစိတ်ပြီးတော့အဆင်မပြေကြဘူးလို့ကျွန်တော်တော့ရှားရယ်ပေါ့နော
်အသေးစားငွေရေးကြေးရေးလုပ်ငန်းတွေကိုတော့မြန်မာစီးပွားရေးဘဏ်ကနေချင်းငွေတွေထုတ်ပေးမှဖြစ်ပြီးအခုချိန်ထိငွေရေးကြေးရေးအဖွဲ့အစည်းပေါင်း88ခုကရှောင်လှယ်တင်ထားတယ်လို့လည်းငွေရေးကြေးရေးကြည့်ကြရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကပြောပါတယ်။အစိုးရကတရားဝင်ထုတ်ပြန်ထားတဲ့အချက်အလက်တွေအရမြန်မာနိုင်ငံအဝန်အသေးစားငွေရေးကြေးရေးအဖွဲ့အစည်းပေါင်း189ဖွဲ့ရှိပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေတင်ပြပို့ထားပါတယ်။
ပြဇာပြအခုဆလာဒီကဘာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားချက်တချို့ကိုကြည့်ကြအောင်ပါ။မူရင်းအဘော်မူရင်းအသုံးထုံးနိုင်ပြောပြမှာဖြစ်ပါတယ်ကျွန်တော်ကြိုးစားလာပါ။ Is Bangladesh a viable partner for international justice? Bangladesh ဟာအပြည်ပြည်ဆိုင်ရာတရားစီရင်ရေးအတွက်သင့်လျော်တဲ့ partner ဟုတ်ပါရဲ့လားဆိုတဲ့ကြောင်းစဉ်နဲ့ Kazi Abdul Rahman ရဲ့ဆောင်မကို East Asia Forum မှာဖော်ပြပါတယ်။ဒီသမ ्या အကုန်ပြစ်လို့သူတို့ကိုအထက်ကအမင်းပေးကြောင်းမြန်မာစစ်တမ်းမြောက်ရိုက်ဝန်ခံတဲ့ဗီဒီယို2020စက်တင်ဘာမှာပေါ်ထွက်လာချိန်သူတို့မြောက်ကိုလည်း ICC ကိုလွှဲပေးလိုက်တယ်ဆိုတဲ့သတင်းတွေကြားလိုက်ရပြီးနောက်ဒါဟာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့ရက်စက်မှုတွေအတွက်တာဝန်ရှိသူတွေကိုပေါ်ထုတ်အရေးယူမှန်ဖို့ညှိနှိုင်းချက်မြင်မာလာခဲ့ပါတယ်ဒီနေရာမှာဘင်္ဂလားဒေ့ရှ်အခမ်းကဏ္ဍအဓိကကျတယ်လို့ဆိုင်ရေးသူကဆိုပါတယ်မြန်မာနိုင်ငံအပေါ်ဂမ်ဘီယာက ICC မှာရှောက်ထားခဲ့တဲ့ဒီမှုကိုနယ်သာလန်စနဲ့ကနေဒါနိုင်ငံတို့ကပူးပေါင်းပါဝင်ခဲ့ကြပေမဲ့မြန်မာအင်ဂျင်နီယာတွေကတော့တိတ်ပြီးဂရုမစိုက်ထူးလို့ရေးပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ရဲ့အဆင့်အတန်းကိုလည်းညံပြင်းလာတယ်ဆိုပြီး1987လွတ်လပ်ရေးစုပွဲတုန်းကရက်စက်ကြံကြုတ်မှုတွေကိုဖြေရှင်းနိုင်လို့2020မှာပြည်တွင်းရာဇဝတ်ခုံရုံးကဒါ International Crime Tribunal ကိုစီးပြီးတော့စစ်ဆေးခဲ့တာနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကအစောပိုင်းကြိုဆိုခဲ့ကြပေမဲ့နောက်ပိုင်းမှာတော့ဒါမျက်တပ်မှုနဲ့ပုံလင်းမြင်သာမှုမရှိဘူးတသက်တွေကိုချင်းချမှုရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဝေဖန်ခံခဲ့ရတယ်လို့ပြောပါမယ်ပြည်တွင်းလူခွင့်ရေးအခြေအနေဒီလိုနှိမ့်ချနေတဲ့အတွက်အိန္ဒိယနိုင်ငံတစ်ခုမှာဖြစ်ပေါ်တဲ့ရက်စက်ကြံ့မှုတွေအတွက်တာဝန်ရှိသူတွေကိုတာဝန်ရှိစေဖို့နိုင်ငံတကာရဲ့အထောက်အပံ့မှာဘင်္ဂလားဒေ့ရှ်အရေးကြီးတဲ့နေရာမှာစီးပင်းမရှိခြင်းဆိုတာ meeting me kite me gon chip out. Bangladesh, I see here, Rome said you would hunger goes in my lemma to me. The Tango Sama, keep you get a little sovare. The heart down, I shall not tell out the man and epsipare. Bangladesh, you go for him chit at rap. Ruinary, but you don't make it sorry, goo. I see here, who I see in it, they win some zanguin, yes, you don't have to buy it. The second mother, pre trial look for it. You think CCA, you know, who Bangladesh, my camp, print the word tea. Bangladesh, and I only have to jag about it. Do the level Tango, did I mean Yadi and Chichare, Indiana, you do are cutting in the water, I look your way. I see in the net, Rome said you will lemon two talent and you report the assets who will look at his out there. Ubi Junjin to be so in Kinchida Sovare. I see here Bangladesh about Miku, Atamu, Nene, Lun Junira, Chinhine. The girl of Bangladesh and Yaman and Nanganuha. Look at that Janet Lekan Yi, the Tom Sakrin, the boat in Jeku. Let my little Taya you chit at that. Bangladesh, I see Snap Bambi, Yamananga, or PRP Messrin, the Yamananga, who Tigizama, and Dutchy Dazi Nangel, he got our head.
American Tanya, Radio Net Yomiranya, Sisinego, American Pidansu, Washington DC, Nurogani, Tolin Benevale, American Pidansuma, COVID 19 Yoga, Kusep Yampamu, Yebo Cheni Jow, COA Radio Net Yotan Sisinego, Yai Ponsan Pian Tolin Benevale, Radio Sisinego, Manet Chanagani, Kunanai, Etine, Yakunaigani, Senai, Ti Cheni Mabe, Tolin Benevale, Yomiranya, Sisinego, Nizin, Yakunanaigani, Kunanai Guetti, Poman Sepi Tolin Benevale, VOA Tolling the Digo, Radio Net, Joru Slano Obin, VOA Facebook Samina Male, Nasin Chishu Nanyabarikna.
Nglavashin, Augusta Piro Mutamiga Nago, Chimakimi Trigat and Sepi Vame. Attention Yampili Shibi, Sana Kuni Tataradri Nitan and Yamanangama, Lumukuni Longami Nyabia Shibi Melu. Darigo Senator Jack, Chimwit Sanon with Tama B. Losana Mugaro, Anne Nidirago Triarelu, California Pine, La Sierra Dactuma, Paragupe, you put Dre, Nemanaga Jenumumumumumumumumum and Longarina Patapi, Tudit and Alo Salam, Pusunide, and Michel Kamanga Piovale, Nemanaga Lumumumum and Longanima, Pelu Anne Murishinida Valley, Barigo Pupin Pianabu, Lu Annivale. แม่นี่เชกาดิปัญญาเยอุชุยเนี่ยอุสามุบันสัญญาปาตาเยเนี่ยไม่จ้าเกมาเว้ปาตะกูป่วยอยู่ผู้อัจฉริชินี่ปิรอดิอัจฉริกูสารันปิสุเรคามาเลยดิญมานักงานกาลุมุวนะลงงานฤเนี่ยปะตัดปิรอลีลาตุติตนาลุเต็มปะนี่เลยลุติยาบาเลยสรุปบ้าจอมเนี่ยดิญมานักงานเยลุมุวนะลงงานฤอาจารย์กูเสวนสารลุขึ้นตาบาเลยบาฤตุ้ยเกียเลยสรุปกูอิญซงเนเนลောက်ชินจาไปบาล่ะရှင်ญมาอะคูก็ว่าเซปี้อย่างลงเลยปาตะกูป่วยกู ยาซะပြီးတော့လောက်ကစားတော့ဘယ်လိုစဉ်းစားမိလဲဆိုတော့ဒီဒီမှာအခုလက်ရှိရှိတာရဲ့ပညာရေးနဲ့ပြီးလို့ရှင်ဒီအလုံးနဲ့ပတ်သက်ပြီးတော့အတွေ့အကြုံနဲ့နှစ်နှစ်ဆက်ကျော်ရှိသွားပြီဆိုတော့အဲ့ဒီနေရာနေပြီးတော့ဘယ်လိုပညာရေးပတ်သက်ပြီးတော့ပြန်ပြီးတော့ကူညီလုပ်ရအောင်လဲဆိုပြီးတော့စပြီးအကောင့်ထဲပို့တာပေါ့နော်ဒီနှစ်ကကျွန်မမိသားစုနဲ့ကျွန်မဒီပြန်လာပြီးတော့အလေးလာတယ်အဲ့ဒီလ
ဆိုတော့မေးကြည့်တော့အဲ့ဒီကနေစပြီးစကားဆက်သွားတာပေါ့နော်သူကပဲမဲ့မပါတွေ့သွားလဲဆိုတော့ဒီမြန်မာနိုင်ငံမှာရှိတဲ့ social worker တွေအားလုံးကတဲ့သူ social worker ဆိုတာဒီလိုပေါ့နော်လူမှုဝန်ထမ်းတွေပေါ့သူတို့တွေက social worker ဆိုတဲ့အလုပ်ကိုလုပ်နေနေပေမဲ့သူတို့နဲ့ဟိုတက်ဆိုင်တဲ့ပုံပုံလို့ခေါ်မယ်ဘွဲတွေပါတယ်ဆိုတာဟိုတခုပဲရှိနေတယ်အဲ့ဒီဟာကဘာလဲဆိုတော့ဒီ post graduate social work diploma ဆိုတာပေါ့နော်အဲ့ဒီကဒီရန်ကုန် University မှာရှိတဲ့ဒီ psychology စိတ်ပညာရဲ့ဆိုင်ရာဌာနနေပြီးတော့သွားတဲ့ပေးတဲ့ diploma ပွဲပေါ့နော်ဒီလို social work နဲ့ဆိုပြီးတော့ပတ်သက်တဲ့ degree ပွဲဆိုတာမဟုတ်သေးဘူးပေါ့အဲ့တော့အဲ့ရဟိုသိရတဲ့အချိန်ကျတော့အရင်စိတ်ဝင်စားသွားတယ်အဲ့တော့ဒါနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံမှာရှိတဲ့အစိုးရလူမှုဝန်ထမ်းဌာနတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေမှာအလုပ်လုပ်နေကြတဲ့သူတွေနဲ့ဆက်ဆက်စကားပြောဖြစ်ခဲ့တာရောရှိပါလား
ဟု
โอเคแล้วสภาสับโยนเนี่ยบ่เนาะบลูอเชษยาตอนเลยสรดีลูผู้วันทันฐานะ Ministry of Social Worker มาชื่อ Social Worker ที่อํานาญเนี่ยตัวโหเสร็จตัวยาไปพี่รอดี Social Worker อเต็นสรอภเผยสรชื่อไอ้มาลงในลูเนี่ยแล้วเนี่ยเสร็จตัวยาตัวสรแล้วสภาสับโยนขึ้นมาบ่เนาะไอ้สภาสับโยนเนี่ยคําบาเมียตุ้ยละเลยสรดีปัญญาเนี่ยปะตะเทรนนิ่งเลยทําหมดเลยเล่นจริงอยู่เนาะพี่รอလုံးလက်တွေ့လုပ်တဲ့လုပ်ငန်းတွေဆိုတော့အဲ့ဒါကိုအဲ့ဒီနေရာမှာအရင်အားနေနေတယ်ပေါ့နော်ဟိုလိုဆယ်ဟိုပညာရေးဟိုဘွဲ့မရှိတဲ့အပြင်အဲ့လို training လုပ်ပြီးလို့ရှင်ပြီးတော့ field experience ဆိုတာပေါ့နော်ဒီလိုလက်တွေ့လုပ်တဲ့လုပ်ငန်းတွေအဲ့ဒီနေရာမှာလည်းအဲ့ရလိုနေရဆိုတော့ဒီနေရာကိုဘလို့ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့အစီအစဉ်စာပြီးဆောင်ရမယ်ဆိုပြီးတော့ကျွန်မအဲ့ဒီ project နဲ့ဒီ bar group ဖွဲ့ကိုစာတမ်းကိုစာပြီးရေးဖို့စီစဉ်ခဲ့တာပေါ့နော်နောက်လောဆယ်နော်ဒီဆို United Nations UNICEF ပါမျိုးကအများအားကူညီနေတဲ့အစီအစဉ်မျိုးရှိတော့ရှိတယ်။ဒါပေမဲ့ပညာရေးဘက်တက်တက်ဆိုတော့မရှိသေးဘူးပေါ့။အဲ့တော့ဒီနဲ့ပြီးတော့တွေ့လာလဲဆိုတော့ဒီ social work မှာနိုင်ငံရဲ့ code of ethics ဆိုတာကိုရှိလို့ရှိရတယ်။ဒီ code of ethics ဆိုတာသူတို့ရဲ့ social work ပိုင်းမှာအသုံးပြုရမယ့်ကျင့်ဝတ်တွေပြီးလို့ရှိရင်သူတို့ရဲ့တန်ဖိုးရေးအဲ့ social work တန်ဖိုးရေးဆိုတာကို guideline လမ်းညွှန်ရက်တာမှမဟုတ်လို့ရှိတဲ့ framework ဆိုတာအခြေခံတွေဆိုတာကိုရှိလို့ရှိရတယ်။အဲ့ဘက်ကျွန်တော်ဒီပုံမှန်ပြမှာဆိုရှိတဲ့ social worker တွေအတွက်ကိုဒီလို framework တောင်းဟောလို့ရှိရင် guideline ဆိုတာဘာများရှိလဲဆိုတော့လိုက်ပြီးဆုံးအောင်ရှိတဲ့ခါကျတော့ဒီလိုဟိုဘယ်လိုခေါ်မလဲဟိုတရားဝင်နှုတ်ထားတဲ့ဟာတွေမရှိသေးဘူးဆိုတာတွေ့ရတယ်။အဲ့တော့လူမှုနဲ့ပတ်သက်တဲ့ဝန်ထမ်းတွေနော်အဲ့လိုမျိုးရှိလုပ်ငန်းတွေကတော့အများသောအားဖြင့်အလုပ်တွေကြတာများတယ်ဒီအစိုးရနဲ့ပတ်သွားတဲ့ဟို line တွေလည်းရှိရဲ့တချို့ဆိုလို့ရှိရင်လည်းဒီအစိုးရကဏ္ဍမှာမလုပ်လို့ရှိရင်ခြားကျန်တဲ့ပရဟိတအသင်းတွေတောင်ဟောလို့ရှိရင် NGO တွေမှာအလုပ်တဲ့ဟာတွေရှိရဲ့တကယ်ဆိုလို့ရှိရင်ဒီ social worker ဆိုတာကတကယ် professional ပေါ့နော် professional career မှာပါဝင်ရဆိုတဲ့အတိုင်းကြတော့ဒီအလုပ်ကိုလုပ်ကင်တဲ့ခါကျတော့ရှင် professionally တိုးတက်အောင်လုပ်ရတယ်ပေါ့နော်ပညာရေးလည်းပါတယ်ပြီးလို့ရှိရင်အဲ့ဒီဟို training လုပ်ပါအောင်လည်းထပ်ပံ့ပေးရတယ်ဆိုတော့အဲ့ဒါအပြင်လက်ရှိလက်တွေ့လုပ်တဲ့အတွေ့အကြုံတွေဆိုတော့လည်းပါဦးပါမယ်
ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေလူမှုဝန်ထမ်းတွေအတွက်ပေါ့နော်လူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေအတွက်ကြတော့ဒီလိုဘွဲ့တွေမရှိဘူးပေါ့
ဟုတ်ကဲ့အမဒီလိုမြန်မာဆိုရှယ်ဝဘယ်တွေအတွက်ပြန်ပြီးတော့ကြည့်ရတာကြတော့အဲ့မှာတော်တော်ကြီးကိုအားနေနေတဲ့အခြေအရာတွေတွေ့လာတယ်နော်ဒါဒီ research ကိုစပြီးတော့ပြန်လုပ်တဲ့ခါပါရင်းမြင်လာလဲဆိုတော့ဒီ social worker ဆိုတဲ့အလုပ်ကဟိုးလွန်ခဲ့တဲ့1950အဲ့ဒီဝန်ကြီးတော်ကလည်းရှိခဲ့တာပေါ့နော်အဲ့ဒီတော့ဆိုလို့ရှိရင်အမျိုးသမီးတယောက်သူ Miss Sailor ဆိုတာဒီ international social worker နေပြီးတော့သူစောင်းပါးတစ်ပါးရေးလာတယ်အဲ့ဒီမှာပါရေးလဲဆိုတော့ဒီမြန်မာပြည်မှာ social work ဆိုတဲ့ဘယ်လိုပညာရေးကိုအတိအကျလိုက်ပြီးတော့သင်ပေးမယ်ဆိုတဲ့သတင်းကိုရေးတာပေါ့နော်ဒါပေမဲ့ဒီနိုင်ငံကြီးကမြန်မာနိုင်ငံမှာအရန်အပြောင်းလဲတွေတွေ့ကြုံရတဲ့အခါကျတော့ဒီအကြောင်းဆိုတာမရှိတော့ဘူးနော်အချိန်ကြာသွားပြီးတော့နှစ်ပေါင်းကလည်း60လောက်ကျော်သွားပြီဆိုတော့ဒီတော်ကြီးကိုပြန်ပြီးတော့လိုက်ရမလို့ထင်ပါတယ်နော်ဒါပေမဲ့ social worker career ဆိုတာ professional အလုပ်မရှိတော့ပေမဲ့ဒီမြန်မာထုံးစံအတိုင်းဆိုလို့ရှိတော့ဟိုကျမတို့တည်ရတိုင်းပေါ့နော်ဒီကျမတို့ရိုးရာဟိုအများတန်းလူတိုင်းလူနေတဲ့နေရာမှာအခုကြီးစေတဲ့ delay ဆိုတာရှိရပေါ့နော်ဒါပေမဲ့ဒီလိုအဲ့ဒီလိုဟိုလူမှုပုံနာနဲ့လူမှုရေးနဲ့ပတ်သက်တဲ့ဟိုလုပ်တွေကိုတေချာစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိတော့ဒီထက်ဟိုအချင်းချင်းတော့ဟိုကိုရက်ခွက်ကရှိရလို့ကွန်ပျူတာဆိုတာရှိရလို့ဟိုကူညီမဲ့အပြင်ဒီထက်ပုံပြီးစနစ်တကျလုပ်ဖို့ဆိုတာလိုလာတယ်ပေါ့နော်နောက်တော့ဒီ social worker တွေအားလုံးလိုက်နာပြီးတော့အကျင့်သုံးနိုင်မဲ့အဲဒီ professional standards ဆိုတာလည်းတကယ်လို့လိုအပ်နေတယ်ဆိုတာအဲ့ဒီမှာအသေးစားတွေ့လာပါတယ်
တကယ်တော့ဒီမြန်မာနိုင်ငံကလေတာရေးနာရေးလို့အားပေးကူညီတဲ့အသင်းဖွဲ့တွေအင်မတန်ပေါ်ပါတယ်လူမှုဝန်ထမ်းကူညီဆောက်ရှောက်လို့စိတ်ရှိတဲ့သူတွေများတဲ့နိုင်ငံတစ်ခုပေါ့နော်ဥမာရေဘေးမီဘေးအခုဆိုရင်လည်းကိုဗစ်ဘေးပေါ့နော်ကျုံရတဲ့အခါမှာကူညီတဲ့သူတွေအများကြီးပေါ်လာတယ်ဆိုတော့ဒီလိုရိုင်းပေးကူညီတဲ့နိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းတွေမှာကြတော့စနစ်တကျနဲ့ဒီစီးနှင်းစည်းကမ်းစံနှုန်းသတ်မှတ်ချက်တွေရှိမနေဘူးဆိုတာဒါစိတ်ဝင်စားကြအတော်ကောင်းတာပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံမှာဒီလိုလူမှုဝန်ထမ်းဆိုင်ရာပညာရေးပညာရက်ဆိုတာမျိုးကိုစနစ်ကြမရှိဘဲနဲ့ဟိုလက်ရှိလုပ်နေတဲ့သူတွေကဒါကိုနီးကုဟန်နဲ့လောက်ကန်လှုပ်ရှားနေတဲ့သဘောလို့နားလည်ရမှာပေါ့အဲ့လိုသဘောလားရှင
်ဟုတ်တယ်မှာအခြေခံကတော့မရှိဘူးဆိုတာမဟုတ်ဘူးရှိတော့ရှိတယ်ဒါပေမဲ့ကျမတို့ဒီမှာလွတ်နေတဲ့နှစ်တွေကအရန်တူများနေရဲဆိုတော့ဟိုအစနေပြန်ပြီးစမယ်သဘောပဲဖြစ်နေတာပေါ့နော်ဒီ social work ဆိုတာကလူမှုရေးနဲ့ပတ်သက်တဲ့ကိစ္စတွေလုပ်နေတာဆိုတော့လူမှုရေးနဲ့ပတ်သက်ပြီးဘာတွေဘယ်လိုရင်ဆိုင်ရလဲဆိုတာရေပြန့်တော့သိဖို့လိုတယ်ပေါ့နော်ဒီ curriculum ပေါ့ဒီစာသင်တဲ့နေရာမှာဘာတွေကဟိုအပဝင်တင်ယူရတယ်လို့ဆိုတော့ဒီ political science နိုင်ငံရေးနဲ့ပတ်သက်တဲ့ဒီပိုင်းတွေလားပြီးလို့ရှိရင် research သူတွေတကာတွေလုပ်ရတယ် ဆုံးနာရတယ်လို့ရတယ်ပြီးလို့ရှိရင် psychology အဲ့ဒါတကူကတော်တော်ကြီးကြီးတယ်ဒီ psychology ဆိုတာတော့စိတ်ပိုင်းဆိုင်ရာနဲ့သင်တဲ့ပေချောင်းမှုတွေပေါ့နော်အဲ့ဒါလည်းပါမယ်ပြီးလို့ရှိရင် sociology ဆိုတာလူတွေအများကြီးနဲ့ဆိုင်တဲ့ဟိုယဉ်ကျေးမှုတို့နော်ဒါပေါ့လို့ရှိရင်လူတွေရဲ့ဘလို့ဆက်ဆံကြတယ်ဆိုတော့အဲ့ဒါတွေနားလည်ဖို့အဲ့အချက်တွေလည်းနားအရေးကြီးတယ်အဲ့ဒါတွေလည်းနားလည်ရမယ်နောက်တစ်ခုကအပါရှိသေးတယ်ဆိုတော့လူတွေကဒီပတ်ဝန်းကျင်မှာတရားဝင်ကြဘလို့ဆက်ဆံကြလဲပြီးလို့ရှိရင်ဒီပတ်ဝန်းကျင်နဲ့ပတ်သက်လို့ဆက်နွယ်နေတဲ့ဟိုကိစ္စတွေပေါ့ပြောအချက်လက်တွေကိုအဲ့ဒါတွေကိုနားလည်ထားမယ်ပေါ့နော်နောက်တစ်ခုကဒီ human rights ဆိုတော့လူနဲ့ပတ်သက်တဲ့အခွင့်အရေးတွေပေါ့နော်အဲ့ဒါတွေကလည်းဒီလူတယောက်ကိုဘလို့ထိခိုက်ပြီးတော့ဘလို့အကျိုးပြုတယ်လဲအဲ့ဒီဟာတွေကိုနားလည်ဖို့ရှိတယ်အဲ့တော့စာအဲ့ဒီတင်နန်းတွေနဲ့တင်နန်းအနေနဲ့လည်းတင်ဖို့လိုပါတယ်နောက်တစ်ခါဒီ international standard ဒီမှာဘလို့ရှိတယ်ဆိုတော့သိဖို့သိရမယ်နောက်တစ်ခုက interpersonal communication ဒီ social worker ဆိုတော့လူပေါင်းစုနဲ့ပတ်သက်တဲ့အတ္တနာအမျိုးမျိုးကိုဖြေရှင်းပြီးတော့ကူညီရတဲ့လူဆိုတော့တယောက်တယောက်စကားပြောဆက်သွယ်တဲ့အခါမှာဘလို့ပို့ပြီးတော့ထိရအောင်လုပ်နိုင်ရမယ်ဆိုတော့ဟိုသင်တန်းလေးကိုလေ့ရှင်းတော့ပို့လုပ်ပါတယ်အဲ့တော့ကြည့်ရလို့ရှိရင် social worker တယောက်ဖြစ်လာတယ်ဆိုတော့တော်တော်ကြီးကိုပတ်စုံနားလည်ပြီးတော့ join ချင်မှလုပ်နိုင်လုပ်လို့ရတဲ့အလုပ်ဆိုတော့တကယ် professional ဆိုတော့အဲ့ဒါကိုအသိပေးချင်ပါတယ်နော်
ဟုတ်ကဲ့ပါဒါကတော့ဒီမြန်မာနိုင်ငံမှာလူမှုဝင်တဲ့လုပ်ငန်းတွေတစ်ပိုင်းတစ်ပိုင်းလုပ်ကင်နေကြတာတွေရှိပေမဲ့လို့ဒီဘာသာရပ်ကိုစနစ်တကျသင်ယူလေ့လာပြီးတော့လူမှုအတိုင်းဝိုင်းအတွက်တကယ်ထိရောက်တဲ့ရေးရှိအကျိုးပြုနိုင်တဲ့လုပ်ငန်းတွေဖြစ်လာဖို့အတွက်မှာတော့အားနည်းချက်တွေလိုအပ်ချက်တွေရှိနေသေးတယ်ဆိုတာကိုကယ်လီဖိုးနီးယားပြည်နယ်လာစီယရာတက္ကသိုလ်မှာပါရဂူပွဲအတွက်သုတေသနလို့စာတမ်းပြုစုနေတဲ့မတ်မစ်ရှယ်ခမောင်းကရှင်းပြခဲ့တာပါလူမှုဝင်တွေနဲ့ပတ်သက်လို့ဒီအများပြည်သူလက်ကင်ချတဲ့နဲ့စံညွှန်းတွေစနစ်တကျဖြစ်လာအောင်ပညာရှင်တယောက်အနေနဲ့မက်မစ်ရှယ်ပါရီအကြံပြုထားလဲနောက်လူမှုတိုင်းဝိုင်းတစ်ခုရေးရှိဖွံ့ဖြိုးတိုးတက်လာဖို့အတွက်ဒီလူမှုဝင်တန်းလုပ်ငန်းတွေကဘလောက်အထိအရေးပါတဲ့ကဏ္ဍမှာရှိနေလဲအမျိုးသမီးအများစုပါဝင်လှုပ်ရှားနေတဲ့ဒီကဏ္ဍတိုးတက်လာရင်အမျိုးသမီးတွေရဲ့ဘဝတွေရောဘာတွေတိုးတက်လာနိုင်မလဲဆိုတာတွေကိုတော့နောက်သတင်းပတ်မှာဆက်ပြီးတော့တင်ပြဆွေးနွေးပါမယ်အခုကတော့အချိန်ကပ်သက်ရှိတဲ့အတွက်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်ကျမကိုကြည့်ပါရှင
်ဒီတစ်ပတ်သုတဆုံးတဲ့အမေရိကန်တခွင်အစီအစဉ်မှာ2020အဖြစ်လို့ရွေးကောက်ပွဲမှာအနိုင်ရတဲ့ရွေးကောက်ထံသမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ထိပ်တန်းအမျိုးသားလုံခြုံရေးအကြံပေးရာထူးတွေအတွက်ဘသူတွေကိုအဆိုပြုထားလဲဆိုတဲ့အကြောင်းကျွန်တော်အအောင်ကတင်ပြပြရမယ်ခင်ဗျာဒီကချောင်းမြောက်အမေရိကန်သမ္မတဖြစ်လာတော့မယ်ဂျိုးဘိုင်ဒန်ကမျိုးသားလူကြီးနဲ့သက်ဆိုင်တဲ့အစိုးရဖွဲ့ဝင်နေနေရာမှာခံထားမဲ့သူတွေကိုလူလူနဲ့မိတ်ဆက်ပေးလိုက်ပြီးတော့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြန်ပုံဖော်မှာဖြစ်ပြီးခေါင်းဆောင်မှုနဲ့ပတ်သက်တဲ့စံတမ်းမိုးတွေကိုလည်းပြန်ပြီးတော့အသက်သွင်းသွားမယ်လို့ပြောပါရယ်သမ္မတတာဝန်လွှဲပြောင်းမှုယူခင်မှာအခြေစိုက်ရုံးဖွင့်ထားတဲ့ Delaware ပြည်နယ်ဝမ်မင်တန်မှာအင်္ဂါနေ့ကဒီဘိုင်ဒန်အစိုးရအဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးအမျိုးသားလူမျိုးရေးအကြံပေးနဲ့ဇာတိဥတုထိန်းသိမ်းဆော့ဆော့ရေးဆိုင်ရာဝန်ကြီးအဆင့်အထူးတနမတူခန့်အကြောင်းကြေညာခဲ့ပါတယ်ဂျိုးဘိုင်ဒန်ကအခုလိုပြောရတယ
် The war on repair though also
ကမ္ဘာ့ကအမေရိကန်ရဲ့အခမ်းကဏ္ဍကိုအတူတကွပြန်အသက်သွင်းရုံနဲ့မဟုတ်ဘဲဥဆောင်မှုအခမ်းကဏ္ဍနဲ့ပန်ကန်နဲ့ခေါင်းဆောင်မှုအရည်အသွေးကိုပြန်ဖော်ထုတ်မှာဖြစ်တယ်လို့တပ်ဖွဲ့ဝင်တွေတန်တမန်တွေထောက်လန်ရေးအတိုင်းဝိုင်းအနေနဲ့နိုင်ငံရေးကမ္ဘာ့ဘုမပါပဲသူတို့အလုပ်ကိုသူတို့လွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်အောင်ပါလှုပ်ဆောင်သွားပါမယ
်အခုရာထူးခံခဲ့တဲ့အချံပေးရဲ့အနေနဲ့သူသိကျင်နာတွေကိုသာမဟုတ်ပဲသူသိဖို့လိုအပ်တာမှန်တယ်များကိုလည်းပြောပြသွားမှာဖြစ်ပြီးတော့အမေရိကန်ဤအနေနဲ့ဂုဏ်ယူစရာတွေကိုပဲလှုပ်သွားမှာပါလို့မစ္စတာဘိုင်ဒန်ကပြောရတယ်နိုင်ငံရေးဝန်ကြီးရာထူးခံဖို့အဆိုပြုထားတဲ့အန်တိုနီဘလင်ကင်နဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါရစေ
Tony's been one of my closest and most trusted advisors. I know him and his family.
Tony ဟာကျွန်တော်ရဲ့အနီးကပ်ဆုံးနဲ့အယုံကြည်ရဆုံးအချံပေးတွေထဲကတစ်ယောက်ပါ။သူနဲ့ရောသူ့မိသားစုနဲ့ပါခင်မင်းရင်းပြီးမိသားစုဟာရွှေပြောင်းအခြေချလာတဲ့ဒုက္ခတွေ၊ဒါစီတွေရဲ့သက်ပြတ်မှုကနေအသက်မသေးပဲရှင်ကြံရစ်သူတွေပါ။သူ့မိသားစုကဘာမှမဆိုဖြစ်နိုင်ရမယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့စံတန်ဖိုးတွေအပေါ်ဘယ်တော့မှအခွင့်အရေးမယူဖို့လဲသူ့ကိုကောင်းကောင်းဆုံးမခဲ့ပါတယ်။တူနီယာနိုင်ငံအတွက်အမြဲပဲအစဉ်သင့်ဖြစ်နေသူပ
ါပြီးခဲ့တဲ့သမ္မတတန်းတွင်အမေရိကန်ပြည်ထောင်စုဟာမဟာမိတ်နိုင်ငံတွေနဲ့တိတ်နွေးထေးတဲ့ဆက်ဆံရေးမရှိခဲ့ဘူးလို့ပညာရှင်တွေကသုံးသပ်ထားပါတယ်ဒီဆက်ဆံရေးပြန်ကောင်းလာအောင်ဆောင်ရွက်ဖို့လဲနိုင်ငံခြားရေးဝန်ကြီးအဖြစ်အဆိုပြုကန်တာရတဲ့အန်တိုနီဘလင်ကင်ကပြောရတယ်
We have to proceed with equal measures of humility
and confidence.
ကျွန်တော်တို့ဟာယိုကျိုးနှိမ့်ချမှုနဲ့ယုံကြည်မှုကိုချိန်ထိုးပြီးရှေ့ဆက်လှုပ်ဆောင်ရပါမယ်။ရွေးကောက်ခံသမ္မတပြောခဲ့သလိုပါပဲ။ကဘာကြီးရဲ့ပြဿနာအလုံးကိုကျွန်တော်တို့အကြီးဖြေရှင်းနိုင်မှာမဟုတ်ပါဘူး။တခြားနိုင်ငံတွေနဲ့အတူပူးပေါင်းပြီးဆောင်ရွက်ဖို့လိုသလိုသူတို့ရဲ့အတူတကွပူးပေါင်းဆောင်ရွက်မှုလည်းလိုအပ်ပါတယ်။
နိုဝင်ဘာလဆက်မဲမှာတော့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာ့ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ကြောင်းကြေညာခဲ့ပါတယ်။ကမ္ဘာ့ရာသီဥတုပြောင်းလဲမှုကာကွယ်တိုက်ပွဲဆက်ကြုပ်တဲ့ကနေဒုတိယအများဆုံးကာဗွန်တက်ငွေထုတ်နေတဲ့အမေရိကန်အနေနဲ့အခုလိုနှုတ်ထွက်မယ်ဆိုပြီးတော့နှစ်ပေါင်းများစွာသူကကြေညာပေးခဲ့တာကိုလက်တွေ့အကောင့်ထဲဖော်လိုက်တာလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနေနဲ့သူသာသမ္မတအဖြစ်ရွေးခံမယ်ဆိုရင်ဒီသဘောတူညီချက်ကိုပြန်လက်ခံမယ်ဆိုပြီးတော့ကြေညာပေးခဲ့ပြီးအခုခါမှာတော့ဒီကိရီကိုကောင်တယ်ဖော်ဖို့ဝါရစ်တန်တမန်တူကိုရွေးချယ်ထားပါတယ
် And as for the man himself if I had a former secretary of state to help negotiate the Paris climate accord or
ဖြစ်ရာဒီဦးဆိုင်ရာသဘောတူညီချက်စာချုပ်ကိုပြည်နိုင်ရေးဆွဲရမှာပါဝင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်သမရလောင်လည်းဖြစ်ဝါရင့်အထက်လွတ်တော်အမတ်လည်းဖြစ်ရာသီဥတုဆိုင်ရာအဖွဲ့အစည်းကြီးတစ်ခုရဲ့ခေါင်းဆောင်လည်းဖြစ်ခဲ့သူကိုရွေးချယ်တာကိုကြည့်မယ်ဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လောက်အလေးနဲ့ထားတယ်ဆိုတာပြသပါလိမ့်မယ်ဒီလိုလူတယောက်ကိုရွေးချယ်ထားတာကိုကြည့်ချင်းအဖြစ်ကျွန်တော်ရဲ့တန်ဓိဋ္ဌာန်ကိုမြင်နိုင်ပါတယ်အဲ့ဒီသူဟာကျွန်တော်ရဲ့အရင်နီးဆုံးမိတ်ဆွေတဦးဖြစ်တဲ့ဂျွန်ကယ်ရီဖြစ်တယ်ဆိုတာကိုကဘာကြီးကတွေ့မြင်ကြရပါလိမ့်မယ်ကျွန်ကယ်ရီယာဒီကနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ချိန်ကြောင်မူကြီးတရက်နဲ့ပတ်သက်လို့ကင်တွယ်သွားပါလိမ့်မယ်။သူ့တဲ့ယုံကြည်စရာကောင်းတဲ့သူမရှိတော့ပါဘူး
။ရာသီဥတုဖောက်ပြန်တောင်းလဲမှုတွေကြောင့်ကမ္ဘာတဝန်းလူသားပေါင်းများစွာရဲ့အသက်တွေချိန်ကြောင်ခံနေရပြီးတော့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကလည်း2030အရောက်မှာ50ရာခိုင်နှုန်းအထိထပ်တိုးလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။အပူလိုင်းကျရောက်တာမုန်တိုင်းနဲ့မိုးခေါင်ရေရှားမှုတွေလိုရာသီဥတုကြောင့်ဖြစ်တဲ့သဘာဝဘေးအန္တရာယ်တွေတစ်နေ့တည်းတစ်နေ့ပုံမကြုံလာဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO ကအော်တိုဘာလအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးခဲ့ပါတယ်။ဒါပြင်ရာသီဥတုဖောက်ပြန်တောင်းလဲမှုတွေကြောင့်ဝင်ရောက်စဒေသတွေမှာကျင်းလည်ကြတဲ့ပိုလာဝဝန်ကြီးတွေမျိုးတုံးတော့မဲ့အခြေအနေကြုံနေရတယ်လို့လည်းလေ့လာချက်တစ်ခုမှဖော်ပြထားပါတယ်။နောက်ထပ်လူသက်တမ်းတစ်ခုစာလောက်ကာလအတွင်းဒီဝဝန်ကြီးတွေမျိုးတုံးပြောက်ွယ်သွားနိုင်တယ်လို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့သဘာဝတရားဆက်ဆက်မှုသုတေသနလေ့လာချက်တွေကိုဖော်ပြနေတဲ့ Nature Climate Change Journal မှာသိပ္ပံပညာရှင်တွေကသူတို့ရဲ့လေ့လာချက်တွေကိုဖော်ပြခဲ့ကြတာပါကယ်လီဖိုးနီးယားမှာဆိုရင်လဲစက်တင်ဘာလအတွင်းတုန်းကမကြုံစဘူးတော်မီကြီးလောင်ကျွမ်းခဲ့ပါတယ်ဝါရှင်တန်ပြည်နယ်အော်ရီဂွန်ပြည်နယ်တွေမှာလဲတော်မီကြောင့်ဘေးလွတ်ရာပြောင်းဖို့သတိပေးချက်တွေထုတ်ပြန်ခဲ့ရတာပါသိပ္ပံပညာရှင်တွေကတော့ရာသီဥတုပြောင်းလဲလာမှုကြောင့်အခုလိုအဆိုးဆုံးတောင်မီးကြီးတွေလောင်ကျွမ်းခဲ့ရတာလို့ပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်ဖို့ဂျွန်ကယ်ရီကိုဝန်ကြီးအဆင့်ရာထူးနဲ့ညီမျှတဲ့အထူးတန်တမန်အဖြစ်ခန့်အပ်တောင်းပေးခဲ့ပါတယ်။ဂျွန်ကယ်ရီက
To end this crisis the whole world must come together
ဒီပြဿနာကိုအဆုံးသတ်ဖို့ဆိုရင်ကမ္ဘာကြီးအနေနဲ့အားလုံးလက်တွဲဆောင်ရွက်ရပါလိမ့်မယ်သမ္မတတာဝန်ယူတဲ့နေ့မှာပဲ Paris ရာသီဥတုဆိုင်ရာသဘောတူညီချက်ကိုပြန်ဝင်ယူအတိအမှတ်ပြုယုံနေတယ်မလုံလောက်ပါဘူးနောက်နေ့ဒီချိန်မှာ Glasgow မှာကျင်းပမယ့်နိုင်ငံတကာဆွေးနွေးပွဲမှာအတူတကွရည်မှန်းချက်တွေကိုအကောင့်အထည်မဖော်နိုင်ဘူးဆိုရင်ကျွန်တော်တို့ကြာဆုံးကြရပါလိမ့်မယ်
ဂျိုးဘိုင်နဲ့အနေရတယ်ဆိုတာကိုအစိုးရစီမံခန့်ခွဲဌာန GSA ကအတည်ပြုလက်ခံပေးလိုက်ပြီးတဲ့နောက်အခုလိုအစိုးရတဲ့အဖွဲ့ဝင်တွေနေရာအတွက်အစိုးပြုရွေးချယ်ခဲ့တာပါရွေးကောက်ပွဲမှာသူရှုံးနေတယ်ဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကတရားဝင်လက်ခံဖို့ညှဉ်းဆဲနေစေဖြစ်ပေမဲ့လို့အစိုးရတာဝန်တွေလွှဲပြောင်းရေးဆောင်ရွက်မှုတွေမှာဖူးပေါင်းဆောင်ရွက်ဖို့ဒီသတင်းပတ်အတွင်းညွှန်ကြားထားပါတယ်မစ္စတာဘိုင်ဒန်ကတော့ဒီမတိုင်ခင်ကတည်းကပြင်ဆင်မှုတွေစတင်လှုပ်ဆောင်နေတာပါအမိမြေလူမျိုးရေးဌာနအကြီးအကဲနေရာကိုတော့ဒီဌာနမှာဒုတိယဝန်ကြီးဟောင်းတာဝန်ယူခဲ့ပူးတဲ့ကျူဘာအမေရိကန်ရှေ့နေအယ်ဟာဒရိုမီယာကက်စ်ဒီကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်နိုင်ငံခြားရေးဌာနအာဖရိကရေးရာလက်ထောက်ဝန်ကြီးဟောင်းလင်ဒါသောမတ်စ်ဂရင်းဖီးလ်အမျိုးသားထောင်လိုက်ညွှန်ကြားမှုအဖြစ် CIA ဒုတိယညွှန်ကြားမှုဟောင်းအဗရီဟိန်းစ်နဲ့အမျိုးသားလူမျိုးရေးအကြံပေးအဖြစ်မစ္စတာဘိုင်ဒန်ရဲ့နိုင်ငံခြားရေးအကြံပေးလုပ်ခဲ့ပူးတဲ့ဂျက်ဆူလီဗန်တို့ကိုခန့်အပ်ဖို့ရာထားထားတာဖြစ်ပါတယ်2021ဇန်နဝါရီလ20ရက်နေ့ကျန်းမာရေးကြေညာပြီးရင်တော့46ဆနာအမေရိကန်သမ္မတဖြစ်လာမယ်အသက်88နှစ်အရွယ်သမ္မတဘိုင်ဒန်ဟာအမေရိကန်ရဲ့အသက်ကြီးဆုံးသမ္မတဖြစ်လာတော့မှာပါခင်ဗျာ
အခုဆက်ပြီးပိတ်ပန်တဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးတပ်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ရမှာအရေးပါတဲ့နှာခေါင်းဆီးတွေကိုဖြီးရင်းမှာဈေးသက်သက်သာသာနဲ့သုံးနိုင်အောင်လုပ်ပေးနိုင်တယ်လို့ Jasper Knight ချီမြှင့်တဲ့အထက်လိတ်ကုမ္ပဏီကအင်ဂျင်နီယာဦးအောင်ဆင်ကပြောပါတယ်။ဒီလိုသုံးနိုင်အောင်ဘယ်လိုလုပ်နိုင်မလဲ။ဘာဤပညာတွေလိုအပ်တယ်ဆိုတော့ဒီတစ်ပတ်မှာတော့ပြန်ပြောပါမယ်။
မနက်ခေါင်းကြီးထုတ်မယ်ဆိုလို့ရှိရင်နှာခေါင်းကြီးထုတ်တဲ့ဤပညာပေါ့လေသူကအပိုင်းတစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့နှာခေါင်းကြီးအတွက်သုံးတဲ့ပိတ်အမျိုးအစားပေါ့အဲ့ဒီပိတ်အမျိုးအစားကဟိုကျွန်တော်တို့ပုံမှန်သုံးနေတဲ့ရကန်းတယ်လို့ခေါ်တဲ့ရက်တယ်လို့ထိုးတယ်လို့မဟုတ်ဘူးပေါ့လေကျွန်တော်စွတ်တယ်လို့အသားမျိုးဖြစ်တဲ့ထိုးတယ်လည်းမဟုတ်ဘူးသူကနန်းဥပင်ပိတ်အမျိုးအစားမျိုးပေါ့အဲ့တော့လိုအပ်တဲ့ပိတ်အမျိုးအစားကနန်းဥပင်လိုပါတယ်ဆိုတော့အဲ့တော့နန်းဥပင်ပိတ်ကိုထုတ်တဲ့ဤပညာဒီဘာနိုင်ငံမှာတော့မရှိသေးဘူးဒါပေမဲ့လုပ်မယ်ဆိုလုပ်လို့ရပါတယ်အာနံပါတ်၁ချက်ပါအဲ့ဒီနန်းဥပင်ပိတ်ပိတ်မျိုးစားတွေရပြီလို့ရှိရင်နောက်တစ်ခါဖတ်ပြီးတော့ချုပ်တဲ့စနစ်ပေါ့လေချုပ်တဲ့စနစ်လိုပါတယ်သူ့ကိုရိုးရိုးစာကြည့်ခဲ့မဲ့ပါဆိုရင်သုံးလွှာစနစ်ကြီးထားပါပဲတကယ်၍ KN95 တို့ N95 တို့ကြတော့9လွှာထားပါတယ်အဲ့ဒီ9လွှာကိုလည်းစနစ်ကြီးထပ်ပြီးတော့ချုပ်တဲ့ဆက်မျိုးပေါ့လေအဲ့လိုဆက်မျိုးလိုပါတယ
်အဓိကတော့ဤပညာတော့နှစ်ခုပေါ့နော
်ဤပညာနှစ်ခုပေါ့ဟုတ်ကဲ့
ဟုတ်ကဲ့ပထမဆုံးကပိတ်စာထုတ်တဲ့ဤပညာနောက်ဒုတိယတော့ဒီ max ဖြစ်အောင်လို့နှာခေါင်းကြီးဖြစ်အောင်လို့ချုပ်တဲ့ဤပညာပေါ့နော
်ချုပ်တဲ့ဤပညာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆရာပိတ်ဆက်နဲ့ပတ်သက်ပြီးတော့ပထမဆုံးပြောပြပေးပါဆရာမြန်မာပြည်မှာအများသုံးနေတဲ့ဒီအဝတ်ပိတ်ဆက်ဟာဒီ COVID-19 virus ပိုးတွေကိုခုခံကာကွယ်နိုင်စွမ်းရှိပါမလားဆရာ
အများသုံးနေတဲ့ရကန်းနဲ့ရတဲ့ပိတ်ဆက်ပေါ့လေအဲ့ဒီပိတ်ဆက်ကတော့ COVID-19 ရောဂါပိုးကိုခုခံကာကွယ်နိုင်တဲ့စွမ်းရည်တော့မရှိပါဘူးလို့ပဲပြောအောင်ပေါ့လေဘာလို့လဲဆိုတော့သူတို့ကခြေတွေပြအောင်လုပ်လိုက်ပေါ့ခြေတွေပြအောင်လုပ်ပြီးတော့မှအဲ့ဒီခြေတွေကိုအကျော်ရှုံလေးနဲ့ရက်ထားတယ်။တမန်အားဖြင့်တော့မျက်စိအားဖြင့်ကြည့်ရင်တော့ဒီကောင်ကဒီပိတ်ကပိတ်နေတယ်လို့မြင်ရပေမဲ့အဲ့ဒီခြေတစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့အပေါက်တွေပေါ့လေ။အဲ့ဒီအပေါက်တွေကဗိုင်းရပ်စ်ဆိုင်နဲ့အရွယ်အစားနဲ့နှိုင်းယှဉ်ရင်တော့တမန်မှကျူးနာပါလေ။ COVID-19 ဗိုင်းရပ်စ်ရဲ့အရွယ်အစားက 0.125 micron ပေါ့လေ။အရွယ်အစားတော့ရှိတယ်ကျွန်တော်တို့ရကန်းတယ်ရက်တယ်ဒီမှာရှိနေတဲ့ခြေတွေတစ်ခုနဲ့တစ်ခုအကျိုးအကျော်ရှိုးဖြစ်လို့ပေါ်သွားတဲ့အပေါက်တွေက100မိုက်ခရွန်လောက်အထိရှိရဲ့အစာဝတ်များစွာကွာနေတော့အကယ်၍ဗိုင်းရပ်စ်ကပိတ်ပေါ်မှာလာကတ်မယ်ဆိုရှင်အဲ့ဒီဗိုင်းရပ်စ်ကအသက်ကြီးလမ်းကြောင်းတွေလည်းပူပေါက်ဝင်နေတဲ့အနေအထားဖြစ်ပါတယ်ဒါကြောင့်မလို့ရိုးရိုးရကန်းပိတ်တွေထိုးတဲ့ပိတ်တွေကတော့သုံးဖို့မတင့်တော်တဲ့အနေအထားမှရှိပါတယ
်ဒီနှာခေါင်းဆီးလုတ်တဲ့ပိတ်ဆက်ကဘယ်လိုပိတ်ဆက်မျိုးလဲရှင်းပြပေးပါဆရာ
နှာခေါင်းကြီးလိုက်တဲ့ပိတ်စာကတော့ non woven fabric လို့ခေါ်ပါတယ်။ပိတ်စာဖြစ်အောင်ဒီဘွားကိုမသွားဘဲနဲ့ fiber ဆိုတဲ့အမြင်လေးတွေဘွားတွေပြီးစုပြီးတော့စီထပ်ပြီးတော့လိုချင်တဲ့အထူပေါင်းကိုစီထပ်ပြီးတော့ပိတ်ချင်အောင်လုပ်တာကရက်ထည်မဟုတ်တော့ပိတ်စာပေါ့ non woven ပိတ်စာဖြစ်ပါလေ။အဲဒီဟာကြတော့မှလည်းဆိုရှင်သူအမြင်တစ်ခုနဲ့တစ်ခုထပ်ထားတဲ့ပထမလို့တစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတယ်ခဏရက်ထည်တွေလို့ဖြစ်ပေါ်နေတဲ့ဒီအကျော်အကျကြောင့်ဖြစ်ပေါ်နေတဲ့အပေါက်တွေပြောက်သွားပြီးတော့အင်မတန်မှပင်းငယ်တဲ့အပေါက်တွေပေါ်လာပါတယ်။ဆိုတော့ဒါကြောင့်မလို့ခြေဘွားကိုမရောက်ဘဲနဲ့အမြင်ဘွားကနေပြီးတော့တန်းပြီးတော့ပိတ်ခြေဘွားရအောင်လုပ်တယ်။ပန်းအုပ်ပင်ပိစာမျိုးကိုသူသုံးဖို့လိုအပ်ပါတယ်။အဲ့ဒီပိတ်မျိုးစားကတော့ပုံမှန်အားဖြင့်တော့2မျိုးသုံးတယ်။တစ်ခုကတော့လည်းဆိုရင် span bound deck ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းအုပ်ပင်ပိစာမျိုးစားနောက်တစ်ခုကပါဆို background ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းအုပ်ပင်ပိစာမျိုးစားအဲ့ဒီအမျိုးစားနှမျိုးပေါ့လေအဲ့ဒီနှမျိုးကိုဆက်ပြီးတော့သုံးပါလေ
။ဟောဗိုင်းရပ်စ်ကိုမဖောက်နိုင်ဘူးဆရာ
။ဗိုင်းရပ်စ်ကိုမဖောက်နိုင်ဘူးပေါ့မဖောက်နိုင်တော့အောင်ပြင်းပြောင်းသွားတဲ့အနေအထားပေါ့။ရိုးရိုးစာကြည့်ကဲမက်စခုမှဆိုလို့ရှိရင်ပထမဆုံးတွေ့တဲ့ပထမအပေါ်ကတော့ span bound တဲ့နန်းဥပင်ပိတ်စာပေါ့လေအဲ့ဒါကိုသုံးတယ်။အဲ့ဒီ span bound တဲ့ကလည်းသူကဘာနဲ့လုပ်ထားလဲဆိုလို့ရှိရင်သူ့ကိုသုံးတဲ့ material က polypropylene ဆိုတဲ့ plastic အနွယ်ပေါ့လေအဲ့ဒါကိုလုပ်ထားတယ်အဲ့ဒီ plastic ကိုအရေးပြောင်းဖြော်ပြီးတော့မှအဲ့ဒီ plastic ကနေပြီးတော့ညှစ်ထုတ်လိုက်တာညှစ်ထုတ်လိုက်တော့အမြင်လေးတွေထွက်လာတယ်အဲ့ဒီအမြင်လေးတွေကိုဖြတ်တောက်ပြီးတော့တနေရာမှာအလော်ဘားလေးပြောင်းလုပ်ပြီးတော့အဲ့ဒီအလော်ဘားလေးပေါ်မှာစီတက်တဲ့ဤပညာပေါ့အဲ့ဒါက span bound ဖြစ်ပါလေဆိုတော့အဲ့ဒီဤပညာနဲ့ထုတ်တဲ့ပိတ်ကပိတ်ဖြစ်တဲ့အတွက်ကြောင့်မို့သူကကျွန်တော်တို့ချီတယ်လို့အပေါက်တွေချီကိုရက်တဲ့ရက်ထည်ကြောင့်ပေါ်တဲ့အပေါက်တွေကြောက်သွားပါတယ်နောက်ထပ်အမျိုးအစားတစ်ခုကတော့ matte brown ပေါ့လေအဲ့တော့ matte brown ကလည်းသုံးပြတဲ့ material ကတော့ polypropylene ပါပဲသူ့ကိုတော့မလုပ်လဲဆိုလို့ရှိရင် polypropylene ကဒီအရေးပြောင်းလုပ်တယ်ပြီးရင်ညှစ်ထုတ်တယ်ညှစ်ထုတ်လိုက်တဲ့ဥစ္စာကိုလေပူလေးတစ်ခုနဲ့ပုတ်ပြီးတော့ပုတ်ထုတ်ပြီးတော့တနည်းအ ာမှာစုတယ်ဟိုအမြင်လေးတွေကိုကိုလိုချင်တဲ့အထူးအပတိုင်းရအောင်စုထားတဲ့သဘောမျိုးပေါ့လေစုထားတဲ့ပိတ်မျိုးပေါ့အဲ့ဒါမျိုးကိုမဲ့ဘရောင်းလို့ခေါ်ပါတယ်အဲ့ဒီမဲ့ဘရောင်းကစွမ်းပေါက်တဲ့ပုံပြီးတော့ကျစ်လက်တဲ့ပိတ်ပြီးတဲ့အပေါက်နဲတဲ့ပိတ်စာမျိုးဖြစ်လာပါတယ်အဲ့တော့ best မှာဒုတိယလောဖြစ်တဲ့မဲ့ဘရောင်းကတော့အဓိကတော့ virus ကိုကာကွယ်ပေးတာဖြစ်ပါတယ
်ဒီနှာခေါင်းဆီးထုတ်ဖို့အတွက်ကုန်ချင်းဟာဗမာပြည်မှာလွယ်လွယ်ကူကူရနိုင်မှာမလားရှင်
လုံးလုံးနဲ့ဗမာပြည်ရဲ့အနေထားရတော့အဲ့ကုန်ချင်းထုတ်တဲ့စက်ရုံတွေမရှိသေးပါဘူးအဲ့ဆက်လုံးလုံးနဲ့တော့ကူရနိုင်သေးဘူးခင်ဗျာဒါပေမဲ့လို့အဲ့ဒီ polypropylene ဆိုတဲ့ပေါ်ဒီမျိုးသားကတော့ကျွန်တော်နိုင်ငံမှာသုံးနေပါတယ်အဓိကတော့ plastic လုပ်ငန်းတွေ plastic တွေတွေပါအဲ့ဒီကော်စီကိုသုံးပြီးတော့ကော်စီကိုအရင်ကြည့်ပြီးတော့လေလိုချင်တဲ့ plastic အချက်တွေထုတ်တဲ့ပုံစံကတော့ကျွန်တော်တို့မှာလုပ်ပါတယ်ခင်ဗျအဲ့တော့ပုံကြမ်းအနေနဲ့ polypropylene ကော်စီကတော့ဒီထဲမှာထုတ်လို့နိုင်ကြီးမရှိသေးပါရှိပါအတင်းသုံးလို့ရပါတယ်ခင
်ဗျဆက်တွေသုံးမယ်ဆိုဘယ်လိုဆက်မျိုးစားတွေသုံးရမလဲဘာတွေလိုမလဲဆရာ
ကတော့တော့ပိတ်အမျိုးသားနှမျိုးကိုထုတ်တဲ့ဆက်အမျိုးသားပေါ့လေအဲ့ဒီကတော့စွမ်းပေါက်တဲ့ဟိုထုတ်တဲ့ဆက်အမျိုးသားရဲ့မဲဘရောင်းကိုထုတ်တဲ့ဆက်အမျိုးသားရဲ့အဲ့ဒီဆက်အမျိုးသားတွေကတော့ပုံကြမ်းအနေနဲ့ကတော့ polypropylene ဆိုတဲ့ကော်စီကိုပုံကြမ်းသုံးပြီးတော့ပိတ်ပြထုတ်တဲ့ဆက်တွေအဲ့ဒီဆက်တွေကတော့လောလောဆယ်ပြည်တွင်းမှာမရှိသေးဘူး investment လုပ်မယ်ဆိုလို့ရှိရင်လည်းပဲဒီနည်းမှုတန်မှုကလည်းပမာဏကလည်းနည်းနည်းလေးတော့များတယ်ဒီပညာကလည်းနည်းနည်းတော့ပါတယ်လုံးရင်တော့မဖြစ်ဘူးဆိုတာမဟုတ်ဘူးဖြစ်တာတော့ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်နဲ့စာလို့ရှိရင်လောလောဆယ်အဲ့ဒီလိုဒီဘောက်တော့ကျွန်တော်တို့ကလုံးဝကြီးဖြစ်ပဲလို့မရဘူးသို့တော်လည်းပဲပြည်နှင်းထဲမှာအကယ်၍ mask ကိုချုပ်တဲ့စက်တွေပေါ့လေအဲ့ဒီစက်တွေကိုပြည်နှင်းထဲမှာလုပ်မယ်ဆိုရင်တော့ဒီဘောက်အနေနဲ့ mask တွေဝယ်သုံးနေရတဲ့စာလို့ရှိရင်အများကြီးတတားတဲ့နှုံးသားတဲ့ကျွန်တော်ပြည်နှင်းမှာအစားထိုးပြီးသုံးလို့နိုင်တယ်လို့ဆိုယူဆပါတယ်ခင်ဗျာ
ရှင်မြင့်တဲ့အထယ်လေး engineer ဦးအောင်စင်ပါနောက်တစ်ပတ်မှာတော့နှာခေါင်းဆီးထုတ်ဖို့အတွက်လိုအပ်တဲ့ဤပညာတွေကနှာခေါင်းဆီးချုပ်တဲ့ဤပညာအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်နွယ်ပါမယ်ဆရာ
USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အားကမ္ဘာတဝန်းဖွံ့ဖြိုးမှုဓာတ်ခွဲစမ်းသပ်ခန်းတစ်ခုကိုလွန်ခဲ့တဲ့6နှစ်ကစတင်ထူထောင်ခဲ့ပါတယ်။သိပ္ပံနဲ့နည်းပညာတီထွင်ဖန်တီးမှုနဲ့မိဖက်ပူးပေါင်းမှုတွေအားတဆင့်အလွန်အမင်းစင်းရဲမွဲတေမှုအဆုံးသတ်နိုင်မှုရည်ရွယ်ပြီးတီထွင်ဖန်တီးမှုရန်တရားတစ်ခုထူထောင်တာဖြစ်ပါတယ်။ဒီဓာတ်ခွဲကန်းကိုအစီအစဉ်လေးထုတ်လုပ်ဖို့တည်တံ့ထူထောင်ထားတာမဟုတ်ပါဘူး။ရှိပြီးသားအစီအစဉ်လေးပိုကောင်းအောင်နီးလန်းနေရှာဖွေဖို့အမေရိကန်အခွန်အတန်းတွေအတွက်တင်မဟုတ်ပဲဖွံ့ဖြိုးမှုအစီအစဉ်တွေရဲ့အကျိုးကျေးဇူးတွေခံစားနေကြသူတွေအတွက်ပါပိုပြီးထိရောက်မှုရှိပြီးတာဝန်ခံမှုရှိအောင်ထူထောင်ထားတာဖြစ်တယ်လို့ကမ္ဘာတဝန်းဖွံ့ဖြိုးမှုဓာတ်ခွဲကန်းရုံးအဖွဲ့အမှုဆောင်ညွှန်ကြားမှု Harry Bader ပြောပါတယ်
။ We encompass all sectorsand all regions of international development
USAID American နိုင်ငံတကာဖွံ့ဖြိုးမှု agency ရုံးနဲ့ရှိတဲ့ဒေတာအားလုံးနဲ့ဖွံ့ဖြိုးမှုကဏ္ဍအားလုံးခြုံငုံပြီးကျွန်တော်တို့ရဲ့နိုင်ငံတကာမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ကူးစက်ယောဂါနဲ့တခြားယောဂါတွေအစအလွန်အမင်းဆင်းရဲမွဲတေမှုနဲ့ပညာမသင်နိုင်ကြတဲ့အဖြစ်တွေအစုံကိုင်းတွဲရမှာသိပ္ပံနဲ့နည်းပညာတီထွင်ဖန်တီးမှုdigital နည်းပညာတွေကိုအပြည့်အဝအသုံးချနိုင်ဖို့ဒီဓာတ်ခွဲကန်းကပံ့ပိုးပေးပါတယ်။ကမ္ဘာတဝန်းအရက်ဖက်အဖွဲ့အစည်းတွေဆွမ်းဆောင်ရင်မြင့်မောင်းတည်ဆောက်ရင်မတူကွဲပြားမှုတွေအကြားအပြန်အလှန်နားလည်သီးခံမှုတိုးလာပြီးဒီမိုကရေစီလူပောင်ကိုရှေ့ရှုနိုင်ဖို့ဖြစ်တယ်လို့ပြောသွားတာပါ။ဒီဓာတ်ခွဲကန်းအနေနဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့တီထွင်ဖန်တီးမှုအားလုံးအတွက်အကျုံးဝင်တယ်လို့လည်းဆိုပါတယ
်။ We focus on scientific research primaryly
ကမ္ဘာတဝန်းတက္ကသိုလ်တရားကျော်ပါဝင်တဲ့ပူးပေါင်းဆောင်ရွက်မှုလုပ်ငန်းစုကြီးရတဆင့်ကျွန်တော်တို့ရဲ့သိပ္ပံသုတေသနလုပ်ငန်းတွေကိုပနမအနေနဲ့အာရုံစိုက်ဆောင်ရွက်တာဖြစ်ပါတယ်။လူသားတို့ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ဖွံ့ဖြိုးမှုအတွက်မင်းစရာရှိတဲ့မေးခွန်းတွေကိုကျွန်တော်တို့ရဲ့အေဂျင်စီတစ်ခုတည်းကအဖြေပေးနိုင်မှာမဟုတ်ဘူးဆိုတာနားလည်ပါတယ်။ကမ္ဘာတဝန်းသုတေသနလုပ်နေကြတဲ့အဖွဲ့အစည်းပေါင်းတရားကျော်ပါဝင်တဲ့လုပ်ငန်းစုကြီးရဲ့စွမ်းဆောင်ရည်ပို့ပြီးတော့ခိုင်မာအောင်ထိရောက်မှုရှိအောင်ကျွန်တော်တို့ကူညီကြတာဖြစ်ပါတယ်လို့ညွန်ကြားမှုပေတာပြောပါတယ်သူတေတီတွေအချင်းချင်းရိုင်းပင်းတဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါတယ
် With the peer program those American scientists who are working with the
ဖွံ့ဖြိုးဆဲနိုင်ငံတွေမှာနိုင်ငံတကာသိပ္ပံပညာရှင်တွေနဲ့အတူလက်တွဲလုပ်နေကြတဲ့ American သိပ္ပံပညာရှင်တွေကို
ဒီသူတေတီအချင်းချင်းရိုင်းပင်းတဲ့အစီအစဉ်အရာကျွန်တော်တို့ကပံ့ပိုးပေးနေပါတယ်နိုင်ငံတကာသိပ္ပံပညာရှင်တွေနဲ့သူတေတီတွေစွမ်းရည်မြင့်မားအောင်သူတို့ရဲ့တီထွင်မှုတွေတန်းတူပါဝင်နိုင်အောင်ထောက်ပံ့ပေးမှာဖြစ်တယ်လို့ပြောသွားတာပါဖွံ့ဖြိုးမှုတွေနောက်ထပ်စမ်းသပ်တီထွင်မှုကိုဦးဆောင်တဲ့အစီအစဉ်လည်းရှိပါသေးတယ်လို့ညွှန်ကြားမှုဗေဒာပြောပါတယ
် By that I mean it is a rolling system whereby anyone
ကဘာတဝမ်းဘယ်နေရာဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်ဘာအကြောင်းအရာနဲ့ပဲဆိုင်ဆိုင်အကြံကောင်းညံကောင်းအစီအစဉ်တွေကိုအချိန်မရွေးအစိုးပြုတင်သွင်းနိုင်တဲ့စနစ်တစ်ခုဖြစ်ပါတယ်ဒီတက်ခွဲကန်းဟာသူတို့နဲ့အတူတွဲလုပ်သွားမှာပါအထောက်အထားကိုအခြေခံတဲ့လုပ်ငန်းစဉ်ဖြစ်ပြီးလှုပ်ဆောင်မှုအတွေ့အခကျင်းငွေနဲ့အထိုက်အလျောက်မှတ်တမ်းတင်နိုင်ရမှာဖြစ်ပါတယ်ကိုယ့်နိုင်ငံအတွင်းမှာရောတခြားနိုင်ငံတွေမှာပါဖွံ့ဖြိုးရေးအတွက်တန်းတူပါဝင်ဖြည့်ဆည်းနိုင်အောင်ဆိုရင်မြန်မာရေးနဲ့အစင်အလာမဟုတ်တဲ့မိဖက်တွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်လို့ပြောသွားတာပါနိုင်ငံတကာဖွံ့ဖြိုးရေးတိုးတက်အောင်ကုန်ကြစည်ရိတ်တက်တာအောင်နဲ့ဉာဏ်စံထိရောက်မှုရှိအောင်အတွက်ကျွန်တော်တို့က Digital နည်းပညာ AI Artificial Intelligence ကိန်းဂဏန်းတွက်ချက်မှုနည်းစနစ်အသစ်တွေ Crypto Core Online ငွေကြေးသုံးစွဲမှုပိတ်ဆို့ရေးနည်းလမ်းတွေပို့ပြီးအသုံးပြုနေပါတယ်လို့ညွှန်ကြားမှု Harry Bader ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်သရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြတာပါ VOE မြန်မာပိုင်းစနေနေ့နဲ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုသတင်းချင်းချုပ်ကိုပြောပြမှာပါမြန်မာနဲ့အိန္ဒိယအစိုးရကြားနှစ်ဖက်အကျဉ်းသားစုစုပေါင်း60ကျော်ကိုအပြန်အလှန်လွှတ်ပေးခဲ့ရမှာမြန်မာအကျဉ်းသား28ဦးနဲ့အိန္ဒိယအကျဉ်းသား34ဦးပါဝင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံကနေလာတာမဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့အတိအကျပြောလို့မရကြောင်း WHO အရေးပေါ်ဆိုင်ရာကျွမ်းကျင်ပညာရှင်တဦးကတောက်ကြနေကပြောကြားလိုက်ပါတယ်ဒါ့အပြင်တရုတ်နိုင်ငံဝူဟန်ကုန်စုံဈေးတန်းကိုတွားပြီးဗိုင်းရပ်စ်ရဲ့မူရင်းစနစ်ကိုနောက်ထပ်စုံစမ်းရှာဖွေဖို့ WHO အနေနဲ့သုတေသီတွေကိုလွှတ်ဖို့ရည်ရွယ်ခဲ့တဲ့အချက်ကိုလည်းသူကထပ်လောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာမနေ့က COVID-19 ရောဂါကူးစက်သူအသစ် 1428 ဦးနဲ့သေဆုံးသူ20နီးပါးထပ်တိုးခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တောက်ကြနေ့ညထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရေကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကိုတရားဆွဲဆိုနိုင်ရေးမျှော်လင့်ချက်ရှိစေတဲ့သမ္မတဒေါ်နယ်ထရန့်ရဲ့နောက်ဆုံးကြိုးပမ်းချက်အယူခံမှုကိုဖီလာဒယ်ဖီးယားမှာရှိတဲ့ဖက်ဒရယ်တရားရုံးတစ်ခုကပယ်ချလိုက်ပြီးဖြစ်ပါတယ်။ခရိုင်အယူခံတရားရုံးအမှတ်3ကအခြားတရားရုံးတွေအတိုင်းထရန့်စီယိုရဲ့အဖွဲ့ကဆွဆွဲထားတဲ့ရေကောက်ပွဲလိမ်လည်မှုတွေမှာတက်တည်အထောက်ထားပြသနိုင်ခြင်းမရှိဘူးဆိုတဲ့အချက်နဲ့ပယ်ချခဲ့တာဖြစ်ပါတယ်။ဒါ့အပြင်ထရန့်စီယိုရဲ့အဖွဲ့ရဲ့ဆွဆွဲချက်တွေဟာဘာအကျိုးမှမရှိဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုဝိုင်းရံပန်ပိုးပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအပေါ်ပြစ်မှတ်ထားအရေးယူဖို့အတိုက်ခံကောင်းဆောင်အလက်ဆီနော်ဗယ်နီကဥရောပသမဂ္ဂကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။VOA မြန်မာပိုင်းစနေနေ့နဲ့ခင်းစီစဉ်ကိုနားဆင်ကြကြတာပါ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုတော့လက်တလောယာယီရဆိုင်ထားမှဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတင်ဆက်သွားမှာပါ။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်ွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.